Welcome to the Voice of America in Burmese.
ဒီအန်ဒီရဲ့သွေသွေကင်းဝေးတဲ့မင်္ဂလာကင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်မတ်လ29ရက်စနေနေ့မနေ့ကင်းအစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတန်းလို့မီတာ30.40 48တို့ကနေဓာတ်ရိုက်နားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတောင်းဝင်ယူတင်ဆက်မှာပါ။ဒီနေ့မနက်ခင်းနားဆင်ရမယ့်သတင်းတွေမှာတော့အာနာသိန်းစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းနေတဲ့လုပ်ရက်တွေအများရပ်တန့်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကထပ်မံတတိပေးလိုက်တဲ့သတင်းနဲ့အတူမင်းညတော်ကဒလမြို့နယ်မှာဘယ်လိုအခြေအနေတွေဖြစ်ခဲ့ပါသလဲ။
ကျွန်တော်အဲ့ဒီတပိတ်ချက်ကြောင့်တက်နေနေ75လောက်ဒီကောင်တွေပြစ်ခွင်းတာပေါ့ကျွန်တော်ပြန်လာတဲ့ချိန်သတင်းတိကျတော့7ရက်လောက်လို့တော့ပြောတယ်ကိုကြီးတယ်ဒလမှာကိုရုပ်ပန်းကြတာပေါ့တိုင်းတာတဲ့ဒီခိုင
်ရန်ကုန်တိုင်းမှာသာမကပဲအခြားနေမြို့တွေမှာပါမင်းညတော်ကပြစ်ခတ်ဖြိုခွင်းတဲ့အခြေအနေတွေကိုစူးစီးတင်ပြဖို့ရှိပါတယ်ဒါအပြင်ကျွန်တော်တို့စိတ်ဝင်စားဖို့ရအခြားဆက်သွယ်မေးမြန်းချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိပ်တန်းအောင်မြန်မာနဲ့နိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်မြတ်သူတို့ပြောပြပေးပါဦးဗျာ
မြန်မာနိုင်ငံမှာဒီကနေ့မတ်လ29ရက်နေ့မှာကြာရောက်တဲ့တက်မတော်နယ်မှာစစ်တပ်အနေနဲ့မူလတာဝန်ဖြစ်တဲ့ပြည်သူလူထုကိုစောင့်ရှောက်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။တချိန်ကမြန်မာလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့အထိမ်းအမှတ်နေမှာမြန်မာစစ်တပ်ကအကြမ်းဖက်နှိမ်နင်းမှုတွေကျူးလွန်နေတဲ့အပေါ်အထူးစိတ်ပြတ်မိကြောင်းနဲ့ပြည်သူလူထုကိုအကာအကွယ်ပေးဖို့အတွက်အထူးကိုယ်စားလှယ်ခရစ်စတင်းရှက်နာဘဂနာကကျညာချက်ထုတ်ပြန်ပြောဆိုခဲ့တာပ
ါ The special envoy said that ensuring peace and defending the people should be the responsibility of any military but in Myanmar the Takmadaw has turned against its own citizens women youth and children have been among those killed
ပဲစစ်တပ်မဆိုပြည်သူကိုအကာအကွယ်ပေးပြီးငြိမ်းချမ်းမှုရအောင်လုပ်ပေးရမယ်တာဝန်ရှိပေမဲ့မြန်မာစစ်တပ်ကတော့ကိုယ့်ပြည်သူကိုကိုယ်မတရားချေမှုံးလို့ပြီးအသက်ခံရတဲ့အထက်မှာအမျိုးသမီးတွေကလေးငယ်တွေလည်းပါဝင်နေတယ်လို့အထူးကိုယ်စားလှယ်ထုတ်ပြန်ချက်ကိုကုလသမဂ္ဂအတင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ချန်နေသတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာစစ်တပ်ဖက်ကတော့စစ်နေနေကြရောက်မဲ့တက်မတော်နေအတွက်ဆန့်ကျင်ဆန္ဒပြမှုတွေမလုပ်ဖို့သတိပေးချက်တွေကိုတောက်ချန်နေမှာပဲထုတ်ပြန်ကြေညာနေပါတယ်ဆန္ဒပြမှုတွေမှာမရှိမလတေဆုံးရတာတွေရှိနေတာကိုသင်ခန်းစာယူဖို့အတွက်သတိပေးထားတယ်လို့ဆန္ဒပြခြင်းနဲ့တာသမီတွေကိုတားဆီးဖို့လဲနိုင်ငံပိုင်မီဒီယာကနေသတိပေးထားပါတယ်။တော်လှန်ရေးနေ့လို့အရင်ကတုံ့နှုံခေါ်ဆိုခဲ့တဲ့တက်မတော်နေ့မှာစစ်တပ်ကစီးရဲပြပွဲတွေလုပ်ဖို့ရှိနေချိန်မှာပဲပြည်တွင်းတက်ကြွလှုပ်ရှားသူတွေကတော့တနိုင်ငံလုံးအတိုင်းတာနဲ့ဆန့်ကျင်ဆန္ဒပြဖို့လည်းပြင်ဆင်နေကြပါတယ်။ကျေတပြင်းနေ့ကဆန္ဒပြပွဲတွေအတွင်းတေဆုံးရသူ9ဦးတည်းမနည်းရှိခဲ့တဲ့အတွက်တောက်ကြံနေအထိဆိုစုစုပေါင်းတေဆုံးရသူက328ဦးရှိပြီလို့APP နိုင်ငံရေးကျင်းသားများကုညီဆောင်ရှောက်ရဲ့အသင်းကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့ရှေးုံစည်းကမ်းတွေအတိုက်ခိုက်ခံနေရတာအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ
်။ WHO says that between the 1st of February and the 24th of March there have been 32 attacks on healthcare facilities and staff resulting in 2 deaths.
WHO ရဲ့ပြောကြားချက်အရ February 1ရက်ကနေ March 24ရက်အတွင်းကျန်းမာရေးဝန်ထမ်းတွေနဲ့ဆေးရုံစည်းကမ်းပေါင်း32ခုအတိုက်ခိုက်ခံခဲ့ပြီးသေဆုံးရသူ2ဦးနဲ့ဒဏ်ရာရသူ6ဦးရှိကြောင်းသိရတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒါအပြင်စစ်တပ်အာဏာသိမ်းမှုကပြည်နယ်နဲ့တိုင်း12ခုကဒါဇင်နဲ့ချီတဲ့ဆေးရုံစည်းကမ်းတွေနဲ့လူနာတင်ရင်အများအပြားကိုပါထိခိုက်စေကြောင်းလည်းပြောပါတယ်။ရှေးုံတွေမှာစစ်တပ်တွေတက်ဆွဲထားတာအပါအဝင်ကျန်းမာရေးလုံသားတွေပေါ်မှာအင်အားသုံးနှိမ်နင်းမှုတွေကိုဆက်ပြီးလုပ်နေတာဟာမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ကိုအလွန်အမင်းထိခိုက်စေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးဆောင်ရှောက်ကုသတဲ့ဌာနတွေကိုဖျက်ဆီးတာနဲ့ကျန်းမာရေးဝန်ထမ်းတွေအပေါ်မှာတိုက်ခိုက်နေမှုတွေကိုရပ်ပြန်မှာဖြစ်တယ်လို့ကျန်းမာရေးလုံသားတွေစေပစ္စည်းတွေနဲ့ရှေးုံစည်းကမ်းတွေကိုပံ့ပိုးပေးပြီးပြည်သူအားလုံးအတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်အောင်လုပ်ဖို့ WHO အကြီးအကဲဒေါက်တာ Tedros Ghebreyesus က အလေးနဲ့ပြောကြခဲ့ကြောင်းလည်းပြောပါတယ်။စစ်တပ်အာဏာသိမ်းတဲ့နှစ်လနီးပါးကြာလာချိန်မှာအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းမှုတွေရှိနေပေမဲ့ပြည်ရင်းမှာတော့ပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြကြစေဖြစ်တယ်လို့ပြည်ပရောက်မြန်မာတွေကလည်းရောက်တဲ့ဒေသတွေမှာစုဝေးပြီးအာဏာသိမ်းမှုကိုအဆုံးသတ်ရင်တောင်းဆိုနေကြပါတယ်။တောက်ကြံလေးကတော့အမေရိကန်နိုင်ငံဝါရှင်တန် DC ဝင်းချင်ပြည်နယ်တွေမှာနေထိုင်သူတွေဟာမတ်လ29ရက်တော်လိုင်းရင်နဲ့အထိမ့်မှတ်တဲ့သမရအင်ဗျူရှေ့မှာစုဝေးပြီးအာဏာသိမ်းထားတဲ့စစ်တပ်ကအကြမ်းဖက်နှိမ်နှင်းမှုကိုခံနေရတဲ့မြန်မာပြည်သူတွေအတွက်အကူအညီပေးဖို့အမေရိကန်အစိုးရကိုတောင်းဆိုခဲ့ကြပါတယ်မြန်မာရေးတက်ကြွလှုပ်ရှားသူတွေဟာအမေရိကန်နိုင်ငံဝါရှင်တန် DC နယူးယောက်ဆန်ဖရန်စစ္စကိုအပါအဝင်မြို့ကြီးတွေမှာအပတ်စဉ်စုဝေးဆန္ဒပြတောင်းဆိုနေကြတာဖြစ်တယ်လို့ဥရောပဒေသတလွှားကမြို့ကြီးတွေနဲ့ဩစတြေးလျဂျပန်ထိုင်းထိုင်ဝမ်နဲ့တောင်ကိုရီးယားရောက်မြန်မာတွေကလည်းသူတို့ရောက်နေတဲ့နိုင်ငံတွေကအစိုးရတွေကိုမြန်မာအရေးအကူအညီပေးဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာအရတားဆိုးရွားကိုဖယ်ရှားပြီးအာဏာရယူထားတဲ့မြန်မာစစ်တပ်ပေါ်မှာအကြမ်းမဖက်ဆန့်ကျင်နေကြတဲ့ CGM လှုပ်ရှားမှုကိုငင်းကြဲနိုဘတ်ဆုချင်းမြင့်ဖို့အတွက်အမြင့်ဆင်းတင်သွင်းထားပါတယ်နော်ဝေးနိုင်ငံအော့စလိုတက်ကတူကပမောက္ခ6ဦးက2022ခုနှစ်နိုဘတ်ငင်းကြဲဆုအတွက် CGM လှုပ်ရှားမှုကိုပေးအပ်ဖို့နိုဘတ်ဆုရွေးချယ်ရေးကော်မတီကိုနာမည်ဆင်းတင်သွင်းခဲ့တာဖြစ်ပါတယ်သမရဦးဝင်းမြင့်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်အပါအဝင်အစိုးရအရာရှိအတော်များများကိုလည်းစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တာကြောင့်နိုင်ငံတော်ဟွန်းအကြမ်းမဖက်ဆန္ဒပြပွဲတွေပေါ်ပေါက်လာရတယ်လို့လည်းဖော်ပြပါတယ်။ဒါကြောင့်ဆီယနာရှင်ကိုအကြမ်းမဖက်တဲ့ဤနဲ့ဆန့်ကျင်ဖို့အတွက် NLD ဘက်ကတိုက်တွန်းခဲ့တယ်လို့အသက်ဆုံးရှုံးနေရတယ်လို့လည်းရေးပါတယ်။အခုလိုအကြမ်းမဖက်တဲ့ဤနဲ့ငင်းချင်းအတွက်ကြိုးပမ်းနေတဲ့ CVM လှုပ်ရှားမှုကို Nobel ဆုပေးဖို့အတွက်အမည်စင်တင်သွင်းခြင်းအဖြစ်အတိမတ်ပြုလိုပါတယ်လို့လဲပမောက္ခ6ဦးရဲ့ကြေညာချက်မှာဖော်ပြထားပါတယ
်ဒီလိုရေအမေရိကန်တန်မနက်ဖြန်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 948ညလိုင်းဒိုမီတာ48 kHz 6.5 ညနဲ့လိုင်းနမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာတန်ခါစနေနေ့မနက်ခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်။ဆရာနာတိမ်မှုကိုစမ်းကျင်တဲ့လှုပ်ရှားမှုတွေအတွင်းအာဏာပိုင်တွေဖမ်းဆီးသွားသူတွေက350လောက်ကိုရန်ကုန်အင်းစိန်ထောင်ကနေတောက်ကြနေကပြန်လှုပ်ပေးလိုက်ကြောင်းဖမ်းဆီးခံရသူတွေကိုကူညီပေးနေသူတွေကပြောပါရယ်။ရန်ကုန်တိုင်းအတွင်းဖမ်းဆီးခံရပြီးအမှုရင်ဆိုင်နေသေးသူတွေပါပြန်လွတ်လာတာလို့လဲတရားလွတ်တော်ရှိနေဒေါ်နီလာခိုင်က VOA ကိုပြောပါတယ
်320,200လောက်ရှိနေမှာကျမတို့ခုတရားရုံးရုံးကြီးသွားပြီးတော့ပါဝါလက်တီပြီးပုံမှန်လက်ကပ်ပြီးသွားပြီနောက်30ရက်နေ့31ရက်နေ့ပြန်ချိန်ထားတဲ့လူတွေလည်းပဲပါလာတယ်9ရက်နေ့ဖမ်းပါတယ်6ရက်နေ့ဖမ်းပါတယ်2ရက်နေ့ဖမ်းပါတယ်3ရက်နေ့ဖမ်းပါတယ်3ရက်နေ့ဖမ်းပါတယ်အဲ့လိုအပြားပောက်ကိုလွတ်နေပြီးတော့ဟိုပုံမှန်မကြက်ရသေးတယ်တရားစွဲမတင်ထားတဲ့လူတွေလည်းမဟုတ်ခဲနဲ့တရားစွဲတင်လာပြီးသားရုံးရင်းကိုရနိုင်ပြီပေါ့နော်ဒီကရုံးရင်းတွေပါသွားပြီးသွားပြီးတရားရုံးမှာရှေ့နေပါသွားတင်ပြီးသွားပြီနောက်ထပ်ရုံးရင်းဒုတိယရုံးရင်းယူပြီးသွားပြီအဲ့ဒီလူတွေပါလွတ်လာတယ်ဆန်းချောင်းပါတယ်နှိုင်ပါတယ်ကြီးမနိုင်ပါတယ်ဆန်းချောင်းကတော့အများဆုံးပဲ
ဆရာနာသိမှုကိုစမ်းကျင်တဲ့လှုပ်ရှားမှုတွေအတွင်းဖန်စီခံရသူအများအများပြန်လှုပ်ပေးခဲ့တာဒါဒုတိယအကြိမ်ပါဒီသတင်းပတ်အစောပိုင်းမှာပဲဖန်စီခံရသူ600ကျော်ကိုလည်းအာဏာပိုင်တွေကပြန်လွှတ်ပေးခဲ့ပါတယ်။အင်းစိန်ထောင်ကပြန်လွှတ်လာသူတွေကိုရဲစခန်းမှာခံဝန်ကတိလက်မှတ်ထိုးခိုင်းကြောင်းလည်းအမည်မဖော်လိုတဲ့တာဝန်ကျရဲအရာရှိသူကပြောပါရယ်။နိုင်ငံရေးကျင်းသားများကကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းလိုက်တဲ့ February 1ရက်နောက်ပိုင်းဖန်စီခံရသူ2600တက်မနည်းရှိကြောင်းသတင်းထုတ်ပြန်ထားပါရယ်။ကုလသမဂ္ဂကတော့ရဲသားအစိုးရခေါင်းဆောင်တွေအပါအဝင်ဖန်စီကြသူတွေအားလုံးကိုပြန်လွှတ်ပေးဖို့ဒီသတင်းပတ်ထဲမှာပဲတောင်းဆိုထားပါရယ်။မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်နိုင်ငံရေးအချက်အလက်တွေကြုံတွေ့နေရချိန်မှာမွေးစည်းဝါးမှောင်ကုပ်မှုတွေအားကောင်းလာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါဗျ။မြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပေါ်ပေါက်နေချိန် လက်နက်ကန်အုပ်စုတွေနဲ့မူရေးစေဝါမှောင်ကိုသူတွေအခွင့်ကောင်းယူမဲ့အလားအလာတွေရှိနေကြောင်းကုလသမဂ္ဂမူရေးစေဝါနဲ့ရာဇဝမှုဆိုင်ရာယုံ UNODC ရဲ့အရှေ့တောင်အာရှနဲ့ Pacific ဒေသတာဝန်ခံ Jeremy Douglas ကပြောပါတယ်
In times of crisis, they tend to scale up the production.
အကြက်တဲကြုံရတဲ့ကာလမျိုးမှာထုတ်လုပ်မှုတွေတိုးအောင်လုပ်တာမျိုးရှိပါတယ်။ရှိလာမယ့်နှစ်လသုံးလရည်တို့ကာလဖြစ်လာမယ်လို့လည်းခန့်မှန်းထားပါတယ်။ရှမ်းပြည်နယ်ကနေထုတ်လုပ်မှုတွေတိုးလာတာမျိုးစပြီးတွေးလာရနိုင်ပါတယ်လို့ UNODC ရာရှိက AFP သတင်းဌာနကပြောဆိုလိုက်တာပါ။မြန်မာနိုင်ငံကနေစိတ်ကြွစေတဲ့အကြီးအကျယ်ဝင်ရောက်လာမှာကိုအိန္ဒိယထိုင်းနိုင်ငံကလည်းစိုးရိမ်နေပါတယ်။ကိုဗစ်ကပိကလာလွန်ခဲ့တဲ့6လအတွင်းထိုင်းနိုင်ငံမှာစံချိန်ချိုးလောက်အောင်စိတ်ကြွစေပြားတန်80ကျော်ကိုဖမ်းဆီးရမိခဲ့တာပါ။ထိုင်းနိုင်ငံကနေဇက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားပေမဲ့လည်းမွေးရေးစေဝါမှောင်ကိုသူတွေကနှီးမျိုးစုံနဲ့တင်သွင်းဖို့ကြိုးစားတာတွေရှိနေပြီးလာအိုနယ်ဇက်ကနေတဆင့်တင်သွင်းတာတွေလည်းအများအပြားရှိနေတယ်လို့ထိုင်းနယ်ကုလသမဂ္ဂတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်။တရုတ်နိုင်ငံကလူနည်းစုဝီဂါမွတ်စလင်တွေအရေးကာကွယ်ပြောဆိုတာကြောင့်တရုတ်အစိုးရကပိတ်ဆို့တံခတ်အရေးယူလိုက်တဲ့လွှတ်တော်အမတ်တွေနဲ့နိုင်ငံသားတွေကိုအပြေးအဝါထောက်ခံကြောင်းဗြိတိန်အစိုးရကတောက်ချနေကကြေညာလိုက်ပါတယ်။တရုတ်အစိုးရကတံခတ်အရေးယူလိုက်တဲ့လွတ်တော်အမတ်တွေနဲ့တခြားသောဗြိတိသျှနိုင်ငံသားတွေဟာဝီကာမွတ်စလင်တွေပေါ်လူအခွင့်အရေးကြီးကျယ်ချိုးဖောက်မှုတွေကိုမီးမောင်းထိုးပြတဲ့အရေးကြီးတဲ့အခမ်းအနားမှာပါဝင်ခဲ့ကြသူတွေဖြစ်ပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်က Twitter ကတဆင့်ပြောပါတယ်။တရုတ်နိုင်ငံဟာဗြိတိနိုင်ငံသား9ဦးနဲ့ထင်ရှားတဲ့ဗြိတိလွတ်တော်အမတ်4ဦးကိုဝီကာလူနည်းစုတွေပေါ်တရုတ်နိုင်ငံရဲ့ဖိနှိပ်မှုနဲ့ပတ်သက်ပြီးအလိန်ညာတွေနဲ့မှားယွင်းတဲ့သတင်းတွေကိုဖြန့်ဝေရဆိုပြီးပိတ်ပင်အရေးယူခဲ့တာပါ။ဗြိတိသျှနိုင်ငံရဲ့ဝန်ကြီးဒိုမီနစ်ရက်နဲ့တရားရေးဝန်ကြီးရောဘတ်ဘက်လန်တို့ကလည်းတရုတ်နိုင်ငံရဲ့လုပ်ပုံကံပုံနဲ့ပတ်သက်ပြီးအပြင်းထန်ရှုတ်ချခဲ့ပါတယ်။လူအခွင့်အရေးချိုးဖောက်ရတာနဲ့ပတ်သက်ပြီးဗြိတိနိုင်ငံကနိုင်ငံတကာအတိုင်းအဝန်နဲ့ပူးပေါင်းဆောင်ရွက်နေချိန်မှာတရုတ်အစိုးရကသူ့ကိုဝေဖန်သူတွေကိုပိတ်ဆို့အရေးယူလိုက်ပါတယ်။စီချန်ပြည်နယ်ထဲမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့တိတ်ခမကြဖို့ပြန်လည်ခြေပခြင်းနဲ့ဆိုရင်အချက်လက်တွေကိုအတိအပြုစစ်ဆေးဖို့ကုလသမဂ္ဂလူအခွင့်အရေးကော်မရှင်ကိုခွင့်ပြုတဲ့နယ်လို့လည်းဒိုမီနစ်ရက်ကတိုက်တွန်းထားပါတယ်။2021ခုနှစ်ရဲ့ပထမရက်ပေါင်းတရာအတွင်းနိုင်ငံတိုင်းကိုဗစ် -19 ကာကွယ်ဆေးစတင်ထုတ်လွှင့်နိုင်မှုအတွက်ကာကွယ်ဆေးစည်သံကိုလှူဒါန်းဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတောင်းဆိုလိုက်ပါတယ်
COVAX needs 10 million doses immediately as an urgent
COVAX အစီအစဉ်မှာကာကွယ်ဆေးစည်သံအရေးပေါ်လိုအပ်နေပါတယ်ဒါမှနိုင်ငံ20မှာကျန်းမာရေးလုပ်သားတွေနဲ့သက်ကြီးရွယ်အိုတွေကိုလာမယ့်နှစ်ပတ်တွင်ကာကွယ်ဆေးထိုးပေးနိုင်မှာဖြစ်ပါတယ်ညွန်ကြိုင်းမှုချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါကာကွယ်ဆေးတွေရရှိဖို့အလူအရက်ကြိုးပမ်းနေကြတာကြောင့်ဖြန့်ချီရမှာကြံ့ကြာမှုတွေကြုံတွေ့ရပြီးဆင်းရဲတဲ့တိုင်းပြည်တွေမှာအခက်ကြုံရတယ်လို့လည်း WHO အကြီးအကဲကပြောပါတယ်ကမ္ဘာတဝန်းကာကွယ်ဆေးတွေမျှတသုံးစွဲနိုင်မှုရည်ရွယ်ထားတဲ့ COVAX အစီအစဉ်အတွက်ကမ္ဘာတဝန်းတိုင်းပြည်တွေအနေနဲ့ပိုရှန်တဲ့ဆေးတွေကိုလူတန်းကြဖို့လည်းတိုက်တွန်းထားပါတယ်
The voice of America. စနေနေ့မနက်ခင်းဒေတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကုအောင်မြတ်သူတို့ပြောပြခဲ့ကြတာပါ။အခုတော့ဆက်သွယ်မြေမြန်ချက်တွေကိုဆက်တိုက်ဆိုဆိုလို့ထုတ်လွှင့်သွားမှာပါ။မြန်မာနိုင်ငံမှာအကြမ်းဖက်ဖြိုခွဲမှုတွေရှိတဲ့ကြားကပဲညာဘက်ဆန္ဒဆန့်ကျင်မှုတွေရှိနေပြီးတောက်ကြနေညာကပြစ်ခတ်နေနေမှုအတွင်းသေဆုံးသူတချို့ရှိခဲ့တဲ့အကြောင်းကိုတင်ပြခြင်းပါလေခင်ဗျာ။ရန်ကုန်တိုင်းမြို့နယ်တချို့မှာတောက်ကြနေညာကစစ်တပ်နဲ့ရဲရဲပြစ်ခတ်မှုအတွင်းတေဆုံးသူတချို့ရှိခဲ့တာပါဒလားမြို့နယ်မှာဖမ်းဆီးခံရတဲ့ဆနာပြသူနှုတ်ဦးကိုပြန်လွှတ်ပေးဖို့ရဲစခန်းကိုဝိုင်းနာပြီးတောင်းဆိုရာကတောက်ကြနေညာဘက်စစ်တပ်နဲ့ရဲရဲပြစ်ခတ်မှုအတွင်းတေဆုံးသူတချို့နဲ့ဒဏ်ရာရသူအများအပြားရှိခဲ့ကြောင်းဆနာပြမြင့်မြင့်တူဦးကညတနိုင်ခွဲအချိန်လောက် VOA ကိုပြောကြားခဲ့ပါတယ
်ကျွန်တော်အဲဒီတပိတ်စစ်ကြောင်တက်နေနေစနစ်15လောက်ဒီကောင်းနေပြစ်ကွင်းလာဖို့ကိုရကျွန်တော်ပြန်လာတဲ့ချိန်သတင်းတိကျတော့12ရောက်လောက်လို့ပြောတယ်ကိုကြီးတယ်ကလားမှာကိုကျုပ်ပန်းကြံတာပေါ့တိုင်းတာတဲ့လူတွေခိုင်းပြီးထိပါဘယင်းတော်တပင်ကြွေကြီးတက်မြေပေါ်ရက်ကမာကစေအဲ့ရလူတွေပဲတိရ12ရောက်ကတော့ခြေောက်တိတဲ့လူတွေအဲ့ဘယ်ဝင်းတိတဲ့လူတွေခေါင်းတိရဲ့လူတွေတော့ပါတယ်ကိုအခုကြွေလာမင်းစေးဖေးုံသွားနေတေဆုံးမှုကတော့အခုတယောက်ကတော့လတော်တော်တိရတာပဲကိုအဲ့ဒီရန်ရှိမှတွင်ပဲပိုက်ကြည့်ပြီးတော့အခုကတော့ထပ်ပြစ်နေတော့ဝယ်ဆိုကြီးဟုတ
်အလားတူမြောက်တကုံမြို့နယ်မှာလဲညဘက်ပြစ်ခတ်မှုအတွင်းတေဆုံးမှုရှိခဲ့တယ်လို့မြို့ကံအမျိုးသမီးတူဦးကပြောပါတယ
်အခုကမြောက်တကုံမှာတော့ဆယ်နိုင်ကျော်လောက်ကနေဆယ်နိုင်ခေါင်းလောက်ကစပြစ်တယ်ပေါ့ဒီ49ရက်ကွယ်50 50တိတိမှာပြစ်တာဒီ49ကမှလည်းလမ်းနေတယ်ဝင်ပြစ်တယ်ပေါ့နော်ဒီတော့တချို့လမ်းနေတယ်လို့ရှိရင်ဒီလမ်းအထိတ်ကနေပြည့်လို့ရှိရင်လမ်းအလယ်လောက်ကြီးရောက်တယ် 57ရက်ကတယောက်တည်းရေလို့ကြားထားတယ်
တာဂီတာမြို့နယ်မှာတော့ဆန္ဒပြသူတွေရဲ့ညာဘက်ခုခံမှုအတွင်းရဲတပ်ဖွဲ့ဝင်တချို့ဒဏ်ရာရသွားပြီးနောက်စစ်တပ်ရဲအင်အားစုကခန်းရွှေဝါလမ်းမတဝိုက်ပြန်လာပြီးဖျက်ဆီးမှုတွေလုပ်သွားကြောင်းမျက်မြင်တူကပြောပါတယ
်ဆက်ဖြစ်တဲ့အချိန်ဟာဒီ7နာရီမတိုးခင်ကပေါ့နော်ကျွန်တော်ဒီဇီယဝီညက်လာမှာကကျင်းနမရရှိရခင်ဗျာအဲ့မှာကျေအုပ်စုတို့ရဲ့အုပ်စုကဒီရဲအုပ်စုကဝင်ပစ်တဲ့လမ်းနဲ့ဒီဝင်ပစ်တဲ့ကျွန်တော်ဒီကြီးတောက်နေတဲ့ကောက်ပါထားခင်ဗျာ9000ကျွန်တော်ရှိမှရှိဒီအစ်အတောင်းနေခင်ဗျာဒီရက်ွက်စီကလူတွေအကုန်လုံးပြန်စုပြီးတော့တို့ကိုလိုက်ပြီးတက်ဖိုင်ရဲ့ရက်ွက်ကလုံးဝတန်ရပါဘူးနော်တို့တို့သုံးအောင်ပြပါရပြောရခင်ဗျာသုံးအောင်ပြပြီးတော့တို့ဒီအင်တာနက်လိုင်းမပဲဖြတ်ခင်ဒီကောက်ပါပင်တော်ပြီးတော့ကျွန်တော်ဒီရက်ွက်ကိုပြန်လာမယ်လို့ကြိမ်းပါတယ်ပေါ့နော်ပြီးတော့ဒီခုခန့်ချွာရဲဆိုင်ကွေမာရောင်းဒီလိုတင်ကြရခင်ဗျာခန့်ချွာကားလမ်းမကြီးကိုရထားတဲ့ကားတွေအကုန်လုံးရက်ွက်ပါတယ်ပြီးတော့ဒီခြံကြီးတွေအကုန်လုံးဆက်စီပါခင်ဗျာ
မွန်ပြည်နယ်မော်လမြိုင်မြို့ဒိုင်ဝန်ကွင်းနယ်မြေမှာလဲတောက်ကြနေညကရက်ွက်တွင်တပိတ်ခန္ဓာတွေကိုစစ်တပ်ရဲကလိုက်ဖြိုရင်ပြစ်ခတ်မှုတွေတညာလုံးရှိခဲ့တယ်လို့မြို့ကန်အမျိုးသမီးတဦးကပြောပါတယ
်။ရမရရှိနေဒီဒီကတော့အကုန်လုံးကလူတွေအကုန်လုံးဒီဒီတွေကတော့ဟိုသူတို့ကငါတို့အကုန်လုံးဖတ်နေကြတာ။အကုန်လုံးခံတတ်လို့ပြီးတော့ဟိုလက်မှတ်ရတာလက်မှတ်တွေနဲ့တော့ဒီဒီတွေကတော့စောင့်နေတာပဲ။ရုပ်ပြစ်ချိန်ကတော့ဟိုပြောမှာဆန္ဒပြတဲ့အချိန်မဟုတ်တော့ပါသူတို့ခုခံတဲ့အချိန်မရောဘူး။အဒီဂိုင်းတွေကမှခံတတ်တခုရှိတယ်။အခုလောလောဆယ်ကတော့ကားရည်ဇာမရည်လန်တောက်လျှောက်ကိုဆယ်ကြီးဆင်းလာတယ်အဲ့ဒီတဲမှာမှဖြစ်တာလေအများကြီးပါအဓိကသူတို့တဖြုတ်ခွဲနေတာကတော့တီးလေးမှာလည်းအမအတူအတူကြားလာသူပြနေပြီပြနေပြီမရည်ဓာတ
်အလားတူအိန္ဒိယနယ်စပ်သခိုင်းတိုင်းတမူးမြို့မှာလည်းတောက်ကြနေညကပြစ်ခတ်မှုတွေရှိခဲ့ပြီးတေဆုံးဒဏ်ရာရတဲ့ဆင်းရဲအဓိကမသိရသေးပါဘူးဆန္ဒပြဝဲတွေငြိမ်သက်သွားအောင်မြန်မာစစ်တပ်ရဲ့ပြစ်ခတ်နေနေမှုအတွင်းအရင်မရောက်သေးတဲ့ကလေးသူငယ်တွေတေဆုံးမှု10ခန်းရှိလာတာကြောင့်မြန်မာနိုင်ငံရဲ့အနာဂတ်ကိုမြန်မာစစ်တပ်ကဖျက်ဆီးနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာကတောက်ကြနေမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီအိုရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုသောတာရှင်တွေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံတွင်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အထောက်အထားမှတ်တမ်းတွေကိုစတင်စုဆောင်းနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာစုံစမ်းစစ်ဆေးမှုရန်ရာ IIMM အကြီးအကဲကပြောကြားလိုက်ပါတယ်။ IIMM အကြီးအကဲ VOA နဲ့တည်တံမေးမြန်းရမှာသတိပေးပြောကြားတာပါ။အဲ့ဒီ IIMM အကြီးအကဲဖြစ်တဲ့ Nicholas Kujiam ကိုကိုဝင်းမင်းဆက်သွယ်မေးမြန်းထားတာနားဆင်နိုင်ပါတယ
်။ဟုတ်ကဲ့။ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေကောက်ယူစုဆောင်းဖို့ကုလသမဂ္ဂကနေ2018ခုနှစ်မှာဖွဲ့ပေးခဲ့တဲ့ DIIMM IIMM လို့လည်းခေါ်တဲ့အဖွဲ့အနေနဲ့အခု Variety ရဲ့ဆရာနာသိမ်းပြီးမှလည်းနောက်ထပ်ဖြစ်လာတဲ့အလားတူချုပ်ပေါက်မှုတွေကိုစကောက်ယူစုဆောင်းနေပါပြီ။ဒါတွေကတစ်ချိန်တိပဒါမှမဟုတ်ပြည်တွင်းခုံရုံးတွေမှာတရားစွဲနိုင်ခြင်းထိရောက်အောင်အထောက်အကူပြုနိုင်စေဖို့အခုထဲကစုဆောင်းသုံးသပ်နေတာလို့အကြီးအကဲခုံကျော်ကဆိုပါတယ
်။ It undoubtedly makes things more difficult.When we do not have access to the territory
ညီမနိုင်ငံတွေကိုတွားခွင့်မရတာအခက်အခဲပိုဖြစ်စေတာရှင်းပါတယ်ဖြစ်နေတဲ့ငြိမ်းချမ်းတွေအချိုးပေါက်ခံသူတွေနဲ့တဲ့ရဲဆက်သွယ်မရတဲ့ခါကြတော့လေဒါပေမဲ့အခုလိုဖြစ်တာကနိုင်ငံတကာရာဇဝတ်မှုဥပဒေကြောင့်မှထူးခြားတော့မဟုတ်ပါဘူးဆူရီကပူးပေါင်းဆွမ်းမှုမရှိတဲ့အခါမှာနိုင်ငံတကာတရားမျှတမှုယာယီကျူးကမှုတွေခက်ကြုံရတတ်ပါတယ်ဒါတွေကိုကြုံရနိုင်ဖို့မဟာဗျူဟာမြင့်တက်တွေနဲ့ကြိုးစားနေပါတယ်အခုမြန်မာနိုင်ငံကလူတွေနဲ့အဖွဲ့အစည်းတွေပေါင်းထောက်ခံအနေနဲ့ခြိပြီးတော့ထောက်ထားတွေပို့ပြီးလာနေပါတယ်။ဒါတွေကိုသိမ်းဆီးသုံးသပ်တာတွေလုပ်နေပါတယ်။
အခုလိုမြန်မာနိုင်ငံတည်းမသွားနိုင်သေးချိန်မှာအင်တာနက်ပေါ်မှာရှိထားပြီးသားအထောက်ထားတွေကလွဲပြီးစံနာတွေကိုမြန်မာပြည်သူတွေပို့ပေးဖို့သူကမှာလိုက်ပါတယ
်။ First I wish to thank all of those who reached out to us.
အစောဆုံးနေနဲ့ကျွန်တော်တို့ကိုပို့ပေးလာတဲ့သူအားလုံးကိုကျေးဇူးတင်စရာပြောပြချင်ပါတယ်။မိတ်ဆွေတို့အားလုံးတတ်သိရှိရှိနဲ့ခုလိုမျိုးလှုပ်ဆောင်ပေးတာကိုအများကြီးလေးစားမိပါတယ်။ဆက်သွယ်လာသူအားလုံးအနေနဲ့အထူးသတိထားပြီးတော့ကိုယ်လုံခြုံရေးကိုပထမဦးစားပေးစေချင်ပါတယ်။ဆက်သွယ်ရေးလမ်းကြောင်းအလုံးစုံဆုံးဖြစ်ဖို့ကျွန်တော်တို့ဘက်ကလည်းအစွမ်းကုန်ကြိုးစားမှာပါ။ဒါကြောင့်မလို့ signal ဖုန်းနံပါတ်နဲ့ protein mail ကနေဆက်သွယ်ပို့ပြီးဖို့လုပ်ပေးထားတာပါ။ဒါတွေကမူရင်းပို့တာကိုကုတ်အသွင်ပြောင်းပို့ပေးတာမလို့လုံခြုံပါတယ်။
ခုံကြုံကပဲကိုယ်တိုင်ကျွလွန်ခံခဲ့ရတာဒါမှမဟုတ်ကိုယ်တိုင်တက်တဲ့အဖြစ်ကြုံခဲ့ရတာတွေကိုထပ်ဆိုထားချက်တွေလို့ထိုင်လုံတာမျိုးကိုဓာတ်ပုံဗီဒီယိုစတာတွေနဲ့မှတ်တမ်းတည်ပြီးပို့ပေးတာတွေထဲမှာအရေးအကြီးဆုံးချက်ကို
In all of these cases the most valuable evidence is all
ဒါရီအလုံးတွေကမှတမူးရှိဆုံးအထောက်အထားမျိုးကတော့ဒီရာဇဝတ်မှုအတွက်ဘလို့ပြင်ဆင်ခဲ့တာတွေပါလာတာမျိုးပါ ရာဇဝမှုဖြစ်စီလက်တွေ့ကျူးလွန်စီတဲ့အမိန်မျိုးဒါမှမဟုတ်အထောက်အထားတွေကိုဖျက်ဆီးပစ်ဖို့အမိန်မျိုးတွေပါကျွန်တော်တို့အခုထူဆိုးရနေတာကလူသေးအလောင်းတွေကိုဖျောက်ဖျက်ဖို့မကြခင်ကကြိုးစားခဲ့တာမျိုးတွေပါမိသားစုတွေအနေနဲ့စစ်စစ်ခွင်လန်းမရတကယ့်တရားတွေကိုမှတ်တမ်းတင်ွင့်မရစေအောင်လို့မြစ်တကြိုလိုက်တာတွေကြားခဲ့ရပါတယ်အခုလိုဖျောက်ဖျက်ဖြစ်ဖို့အမိန်ပေးနေသူတွေကိုသတိပေးချင်ပါတယ်အခုလိုလှုပ်တာတက်တက်ကူကပြည့်ရှိရဲဆိုတဲ့အသိစိတ်တက်တည်ဖြစ်ပြီးတော့တာဝန်ရှိချောင်းတက်တည်ဖြစ်နေတုံးနိုင်ပါ
အဲ့ဒီတော့လက်ရှိရာသီဒါအထောက်အထားတွေပေါ်အရေးပါနိုင်တဲ့ကနဦးတွေ့ရှိသုံးသက်ချက်ကိုမေးရမှာတော့အတိအကျပြောဖို့စောသေးတယ်အချင်းယူစစ်စစ်သုံးသက်နေရာဆဲမှုပါလို့ဆိုပြီးလက်ရှိထူကြတာကိုတော့
We're very concerned about the reports that we have seen that showing
ကျွန်တော်တို့အနေနဲ့ခုတွေ့ထားရတာတွေအရထူးဆန်းကြတာရှိပါတယ်လူထောင်ကနန်းတွေနဲ့ချီပြီးတော့မတရားဖမ်းဆီးနေတဲ့သဘောပါလူမျိုးရေးတပ်ဖွဲ့တွေကဒီလူတွေကိုလာခေါ်ပြီးလို့ရှိရင်သူရဲ့မိသားစုတွေရင်းနှီးတဲ့သူတွေအနေနဲ့တရင်ချက်လက်မရကြတော့ပါဘူးဒါတွေကလူမသိသူမသိဖြောက်ဆဲမှုဆိုင်ရာနိုင်ငံတကာယာစွေးမှုကြီးပါနောက်အကြောင်းပြချက်မပေးနဲ့ဖမ်းသွားတာလည်းပါတော့လူသားမျိုးနယ်ပေါ်မှာကြီးပါတဲ့ရာဇဝတ်မှု crimes against humanity မြောက်ပါတယ်။နောက်မိမိအသက်အန္တရာယ်မရှိဘဲနဲ့တပ်ဖြတ်မှုတွေကလည်းအလားတူရာဇဝတ်မှုမျိုးတွေပါ
။ဒါအပြင်အခုမြန်မာနိုင်ငံကကျူးလွန်မှုတွေမှာအရေးပါတာကိုလည်း WIWM အကြီးအကဲက
ဖြစ်သူ working on Myanmar I was at the Khmer Rouge tribunal
မြန်မာနိုင်ငံကိစ္စကိုမကင်တွယ်ခင်တုန်းကကမ္ဘောဒီးယားကခမာနီခုံရုံးတွေမှာတာဝန်ယူခဲ့ပါတယ်။2019ခုနှစ်ကမှအဲ့ဒီအလုပ်ကိုနားခဲ့တာပါ။အဲ့မှာ1980နှစ်တွေတုန်းကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုပြန်ကန်ရတာဗျ။အဲ့တော့ဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်အောင်အမိန့်ပေးထားသူဘယ်သူမှမဆိုဘယ်တော့မှကောင်းကောင်းအိပ်နိုင်မှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ဒီတရားမျှတမှုရရှိရေးကနောက်ဆုံးတစ်ချိန်ချိန်မှာကိုယ့်အိမ်တကာအရောက်ကိုလာခောက်မှာမဟုတ်ပါဘူး။တရားမျှတမှုရရှိရေးဆိုတာကအကြာကြီးကိုဆက်ပြီးရှင်းသင်နိုင်တာမျိုးပါ။
အဲ့ဒီတော့အဓိကတာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကိုရောအဓိကဘာပြောချင်ပါလဲလို့မေးရမှာခွန်ချောင်းက
I would just advise them or remind them of the basic
လုံခြုံရေးဖွဲ့တွေကိုကျွန်တော်ကြံပေးချင်တာကပြန်ပြီးတော့သတိပြုစေချင်တာကတော့နိုင်ငံတကာဥပဒေအခြေခံချက်တွေပါ။ချက်ကအမိန့်ကြောင့်မလို့ဒီနိုင်ငံတကာဥပဒေကိုကျူးလွန်ခဲ့ရတာပါလို့စင်ကြင်ပြီးလို့မရပါဘူး။တကယ်တာဝန်ကဒီနိုင်ငံတကာရာဇဝတ်မှုမြောက်တဲ့အမိန့်ကိုလိုက်နာဖို့ညှဉ်းဆန်ခဲ့ရမှာပါ။နောက်ပြီးတော့အမိန့်ပေးနေသူတွေကိုလည်းကျွန်တော်ပြောချင်ပါတယ်။နိုင်ငံတကာဥပဒေဒီအောက်မှာသူတို့တကယ်တာဝန်ရှိတာကဒီရာဇဝတ်မှုတွေမဖြစ်အောင်နဲ့အခုလိုမျိုးရာဇဝတ်မှုတွေမှာတာဝန်ရှိလာသူတွေကိုအပြစ်ပေးနိုင်အောင်လိုအပ်တာတွေတင့်တော်တာတွေအားလုံးလုပ်ပေးဖို့ပါ။လုပ်ပေးဖို့ပြက်ကွက်ခဲ့ရင်တော့နိုင်ငံတကာဥပဒေအောက်မှာတာဝန်ယူတာဝန်ခံမှုရှိရပါလိမ့်မယ်။အရင်ပြောခဲ့သလိုပါပဲနိုင်ငံတကာတရားမျှတမှုရှာဖွေရေးကတက်တမ်းရှိကြတတ်ပါတယ်။
တကယ်တော့မြန်မာနိုင်ငံရဲ့စစ်အာဏာသိမ်းပြီးဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဆက်လက်ဖြစ်ပေါ်နေရမှာစစ်တပ်ဘက်ကလည်းပြစ်ခတ်နှိမ်နှင်းမှုတွေစက်တိုက်လှုပ်ဆောင်နေတာမို့ဒီပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေပိုကြီးမားလာမှာကိုနိုင်ငံတကာမှာအထူးစိုးရိမ်နေကြပါတယ်ခင
်ဗျ I2M2 အကြီးကဲနဲ့ VOA တို့တီးတန့်ဆက်သွယ်မေးမြန်းချက်ကိုကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာစစ်တကအာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြလို့ဘကိုးတိုင်းဖြူမြို့မှာမတ်လ25ရက်နေ့ကကြာသာပတိနေ့တုန်းကဖမ်းဆီးခံရတဲ့လူငယ်တကြွလှုပ်ရှားသူကိုရဲခေါ်ကိုနေရဲကျော်နဲ့ပတ်သက်လို့အခုထိဘလို့အခြေအနေရှိတယ်လဲဆိုတာကိုစုံစမ်းမသိရသေးဘူးလို့ဖခင်ဖြစ်သူဖြူမြွနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းကပြောပါတယ်ဦးကျော်အေးဝင်းကိုမခင်ဖြူတွေကဆက်သွယ်မေးမြန်းထားတာပ
ါဖြူမြွမှာဒီလ25ရက်နေ့ကပဲဒါကိုကျော်အေးဝင်းရဲ့သားကိုရဲတပ်ဖွဲ့တွေဘက်ကနေပြီးတော့မှဒါဆန္ဒပြဖို့ပြင်ဆင်နေကြတဲ့အချိန်မှာပဲရိုက်နေပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်ဆိုတော့အခုသားနဲ့ပတ်သက်ပြီးတော့ဘာရီမြန်နောက်ဆုံးအချိန်လေးသိထားတာရှိပါတယ်အဲ့ဒါပြောပြပေးပါလား
ဟုတ်ဟုတ်ပဲသားနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မနေ့ကကျွန်တော်အပြင်ရောက်နေတဲ့အချိန်မှာပဲသားဖမ်းခါတယ်ဆိုတဲ့သတင်းကြားရမှာနော်ကြားပြီးတော့ဒီလိုသားကိုရိုက်နေပြီးတော့ခေါ်သွားတယ်နော်သွေးတန်တရေရဲနဲ့ပေါ့နော်အဲ့လိုမျိုးခေါ်သွားတယ်ဆိုတော့အရင်ကကျွန်တော်ကြားတယ်ဒါကမှကျွန်တော်ကအဲ့အချိန်မှာကျွန်တော်အပြင်မှာရောက်နေတယ်ပေါ့နော်အဲ့ညပိုင်းမှာလည်းဘာဖြစ်လဲဆိုတော့ဒီလူငယ်တွေကပေါ့နော်သူ့ကိုပြန်လှုပ်ပေးဖို့တောင်းဆိုကြတဲ့အချိန်မှာဒီစစ်တပ်နဲ့ရဲကနေပြီးတော့ကြီးစစ်တွေနဲ့ပြစ်ခတ်တဲ့အတွက်လူလျောက်တန်းရတန်ရရတယ်လူငယ်လေးတယောက်ဆုံးသွားတယ်ပေါ့နော်အဲ့နောက်ပိုင်းမှာအဲ့ညတွင်ချင်းမှာပဲသားကိုကဖြူးမှမထားတော့ပဲနဲ့နေရာတစ်ခုကိုချွေလိုက်တယ်လို့ကျွန်တော်ကြားတယ်ပေါ့နော်လောဆယ်မှာတော့တားရဲ့အချိန်တွေကသူတန်ရရင်းနဲ့ပါသွားတယ်လို့သိရတယ်နောက်ပြီးတော့ဘယ်ကိုခေါ်သွားတယ်ဆိုတော့ကိုယ်တော့မသိဘူးပေါ့နော်လောဆယ်တော့ဟိုတွေ့လို့လည်းအနေထားလည်းမရှိဘူးဘယ်ကြောင့်နေမှလဲလောဆယ်တော့ကိုယ်မသိဘူးပေါ့
အဲ့တော့သူနဲ့ပတ်သက်ပြီးတော့ရိုင်းနဲ့ဖန်စီခေါ်ဆောင်သွားတဲ့အချိန်မှာဒန်ရဘလောက်ရတယ်ဆိုတာလည်းအတိအကျမသိရဘူးဘယ်ခေါ်သွားတယ်ဆိုလည်းမသိရဘူးအခုဖန်စီထားတဲ့အချိန်မှာသူ့ကိုကုသပေးမှုရှိမရှိဆိုတာလည်းမသိရဘူးဆိုတော့ဒါဖခင်တယောက်အနေနဲ့အခုချိန်မှာရောဒီအပေါ်မှာဘယ်လိုများခံစားရပါလဲ
ဒါကတော့သားဖြစ်တဲ့အတွက်ခံတော့ခံစားရတာပေါ့နော်ဒါပေမဲ့နိုင်ငံကြီးက အခုသားကအမှန်ပြောရတော့သူဆိုင်တဲ့တိုင်းရီပါသွားတယ်ဗျာဒါပေမဲ့လို့ကိုတို့တဲ့ဆိုးတဲ့တိုင်းကြီးမှာလူငယ်တွေအသက်တွေပေးဆက်တည်ကြတာကြီးအများကြီးကြီးနော်ဒါပေမဲ့သူဖမ်းသွားတဲ့အချိန်မှာအသက်မတည်သေးဘူးဆိုတာသိရတဲ့အတွက်နည်းနည်းတော့စိတ်ချလို့ရတယ်ပေါ့နော်မိဘတယောက်အနေနဲ့တော့စိတ်တော့မကောင်းဘူးပေါ့မတည်ရင်တော့တနည်းပြန်တွေးမယ်လို့တော့ထင်ပါတယ်
အခုသားနဲ့ပတ်သက်လို့ရောဆွဆွာပြောတယ်လို့ဒါဘာမှမသိရတဲ့အခြေအနေမှာဘာဆက်လုပ်ဖို့ရှိပါသလဲရှင
်ဘာဆက်လုပ်ဖို့ရှိတယ်တချို့ကတော့မေးတယ်ဗျနော်ဥပဒေအကြောင်းအရဘလို့ကောက်ွယ်မလဲပါကြပါဘောနော်အဲ့တော့ဒီတရားစီရင်နဲ့ပတ်သက်လို့ရောကျွန်တော်တို့ကဘယ်ဟာကတရားဝင်မှုဖြစ်တယ်လဲမဖြစ်တယ်လဲဆိုတာကျွန်တော်ရေးကြည့်ပါတယ်သူကသူကျွန်တော်တို့ကဘယ်ပုံမှန်ပြီးတက်တက်ပါကျွန်တော်တို့ကနော်တရားဝင်မှုမရှိတဲ့တရားစီရင်အောင်မှာတော့ကျွန်တော်ပြိတ်ပြီးတော့ဖြေစုကျွန်တော်အနေနဲ့ကတော့တိတ်မစင်စားဘူးအဲ့ကျွန်တော်အချိန်နေပါ냐ငှားဖို့လဲကျွန်တော်မရှိဘူးငှားလည်းမငှားနိုင်ဘူးပေါ့နော
်အဲ့တော့အခုဆိုလို့ရှိရင်ဒါသားကိုဖမ်းသွားတဲ့အတွက်ကြောင့်မလို့သူ့ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့နေရာလဲဒါတနက်ကြီးစစ်တင်နေဖြစ်တယ်ဖြူမှာအခုဆိုလို့ရှိရင်ဒါလူငယ်လေးတယောက်ဆုံးသွားပြီနောက်နိုင်ငံတော်မှာဆိုလဲအခုလက်ရှိအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲရဲဆက်ဆက်တို့အင်အားသုံးပစ်နေတဲ့ကြားမှာတည်တဲ့သူတွေဆိုတာတနည်းတခြားပို့ပြီးတော့များလာတဲ့ဒဏ်ရာရတဲ့သူတွေအများစုကလူငယ်တွေဖြေတန်းတာပေါ့နော်အခုလိုဖြစ်နေတဲ့အခြေအနေမှာလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီအပေါ်မှာရောဘာများပြောချင်ပါလဲ
ကြိရတော့ဗျဘာလဲဆိုတဲ့အခါကျတော့ဒီလက်နက်ကင်တွေလည်းတစ်ချက်တော့စဉ်းစားသင့်တာပေါ့နော်အမိတ်ဆိုတာပေးတိုင်းတော့ဒီအမိတ်ကိုနာကံမှုတော့မသိဘူးဒီအမိတ်ကတရားမျှတမှုရှိလားမရှိလားလဲသူတို့စဉ်းစားဖို့လိုတယ်နောက်ပြီးတော့လက်ရှိကျွန်တော်တို့တန်းကြီးအနေထားမှာဘယ်ဖွဲ့ဖြစ်ရကြတော့လက်ချက်တမိစီဖြစ်လေဘယ်ဖွဲ့ကတရားဝင်လဲဆိုတော့သူတို့ပြန်တုံးတက်ဖို့တော့လိုတာပေါ့နော်ဒါလေးကိုကျွန်တော်အဓိကထားပြီးတော့ပြောချင်ပါတယ်အဲ့တော့ဒါတွေကလက်နက်ကင်ကြီးနဲ့အများကြီးစဉ်းစားမှကိစ္စတွေပါဒီချိန်ကကျွန်တော်တိုင်းပြည်အတွက်အများကြီးရည်ကြီးတဲ့အချိန်အဲ့တော့လက်နက်ကင်လက်ချက်တဖွဲ့တွေကအမှန်ကန်ကကျွန်တော်တို့ကပညာရှိရှိကျွန်တော်တို့စဉ်းစားတွေးခေါ်တက်ဖို့လိုတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဆိုတော့လက်ရှိမှာရောကိုယ့်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်ချရတဲ့အခြေအနေမှာရှိရလားမိသားစုရဲ့လုံခြုံရေးရောဘယ်လိုရှိလဲ
လုံးကြုံကြီးကတော့ကျွန်တော်အဆင်ပြေအောင်တော့ကျွန်တော်နေတယ်ကျွန်တော်မှချိတဲ့ပြည်သူကိုယ်စားလှယ်တယောက်အနေနဲ့ထမ်းဆောင်မယ်တာဝန်နဲ့ကျွန်တော်ထမ်းဆောင်နေတယ်ပေါ့နော်အတက်နိုင်ဆုံးတော့ကျွန်တော်လုံးကြုံနေတယ်ပေါ့အဲကျွန်တော်တို့ကကြာဟိုတားရဲ့ကျွန်တော်ဇနီးရဲ့တောင်းရတယ်ဆိုတော့ကျွန်တော်တို့ကတယောက်တနေရာစီဆိုတော့ချင်းပြောရတော့တနေရာစီပေါ့နော်လုံးကြုံမှုချိမရှိဆိုတော့လောဆယ်နေတာမှာတော့တယောက်ကတော့ရှိပြီဆိုတော့ကျွန်တော်ဇနီးနဲ့ကျွန်တော်နေရာတနေရာစီဆိုတော့ကျွန်တော်အတိအကျတော့ကျွန်တော်မသိသေးပါဘူးအဲ့ဒါကတော့နော်လုံးကြုံမှုတော့ရှိမရှိဆိုတာအတိအကျလည်းကျွန်တော်မပြောနိုင်ဘူးကိုကကိုပဲကျွန်တော်တို့ကလုံခြုံနေရတဲ့အနေအထားမျိုးတွေဖြစ်နေတယ်ပေါ့နော
်ဟု
တ်ကဲ့ဒါပေမဲ့လက်ရှိအနေအထားမှာတော့ဇနီးနဲ့ဆက်သွယ်တဲ့ခါမှာသူလည်းဟိုအေးစစ်စစ်ဖြစ်နေသေးတယ်ဆိုတဲ့ဟာတော့ကျွန်တော်သိကြတော့ခုချိန်မှလည်းသူလုံခြုံမှုရှိနေသေးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟိုဘယ်လိုပဲဖြစ်ဖြစ်လေးနော်ဇနီးနဲ့လည်းတနေရာစီနေရတယ်ဒါကလည်းအခုတန်ရာတွေနဲ့ဖန်စီခေါ်စားရတယ်ဆိုတဲ့ခါကျတော့မိသားစုနဲ့ပတ်သက်တဲ့စိုးရိမ်မှုကတော့ရှိနေမယ်ထင်ပါတယ်
ဆိုရင်လည်းဆိုတော့ဒီတော်လိုင်းကြီးအောင်မြင်မှုကျွန်တော်တို့ဘယ်လိုလုပ်ကြရမလဲဒါတွေကကျွန်တော်တို့ပြည်သူလူထုတရားလုံးဝဒီအမြင်ကိုကျွန်တော်တို့ရှိဖို့လိုပါတယ်ဒီတော်လိုင်းကကျွန်တော်တို့ကြာဆုံးသွားလို့မရဘူးကျွန်တော်တို့နိုင်ငံအတွက်နော်နှစ်ပေါင်းများစွာနှစ်ပေါင်း80ကျော်မရခဲ့တဲ့အခွင့်အရေးတစ်ခုကျွန်တော်ရနေတယ်ဒီခွင့်ကိုကျွန်တော်တို့လက်ဆုပ်လက်ကမ်းကျွန်တော်မိမိရရကျွန်တော်စုပိုင်ထားဖို့လိုပါတယ်နော်ဒါလေးကိုပဲကျွန်တော်ပြောချင်ပါတယ်ဟုတ
်ဖြူးဖြူးနဲ့ NLD ပြည်သူလွတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းကိုမခင်ပြတွေ့မေးမြန်းတင်ပြခဲ့တာပါဗီဒီယိုရတင်ဆက်နေထုတ်လွှင့်နေတဲ့ဒီအစီအစဉ်လေးကို Facebook စာမျက်နှာမှာလည်းအလွယ်တကူပဲတွားရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တာကိုထုတ်လွှင့်မှုဖြစ်ပါတယ်ဆရာနာတင်ဆက်ခြင်းလှူရှားမှုတွေမှာအမျိုးသမီးလူငယ်တွေရှေ့တန်းကပါဝင်နေတဲ့အထက်ကမှမဝီယီမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမခင်ဖြူတွေ့တင်ဆက်ထားပါတယ်
The path we must choose sometimes. Gotta stand up and fight sometimes.
ဒီမြန်မာနိုင်ငံမှာဒါဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်။ဒီအထက်မှာမှဒီမတ်ဝီယီမောင်တို့လိုလူငယ်တွေအမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်။ဆိုတော့တချို့ဆိုလို့ရှိရင်အသက်ပေးရတာတွေရှိတယ်၊ဖမ်းခံရတာတွေရှိတယ်၊အသက်အန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အန္တရာယ်ကြားမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မတ်ဝီယီမောင်အနေနဲ့ထင်ပါလဲ။ကိုကိုရံရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား။
ဟုတ်ကဲ့အာညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလက်နက်ကင်ဒီရန်ကားတွေကနေပြီးတော့မှလက်နက်ရှိတိုင်းပြည်သူတွေကိုမတရားတပ်ဖြင်းပေါ့နော်ဒီ9th season လောက်တာတွေကိုညီမတို့တွေလက်မခံနိုင်ဘူးပြောမယ်စင်းနေမမှန်ကန်ဘူးဆိုတော့ဒီတက်တဲ့အချောက်သားမခိုင်လုံးနဲ့အကြောင်းပြချက်နဲ့ပေါ့နော်ဒီညီမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်ရောက်ထားတဲ့ပြည်သူအစိုးရကိုဖျောက်ချရဲညီမတို့ရဲ့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲညီမတို့တွေကအဲ့ဒီလိုတရားမမျှတမှုအတွက်ကိုညီမတို့ရဲ့တိုက်ပွဲဝင်နေတာဖြစ်ပါတယ်မှာ
အခုဆိုလို့ရှိရင်ဒါဆရာနာတင်တော့ကံကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အစံဖက်ပစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်မိအင်းကြီးတွေကိုပစ်တယ်ဒီလိုအခြေအနေတွေအန်ရီတီကြားထဲမှာပဲကိုကိုတိုင်ရောဒီလိုကို့အပေါ်မှာဒါအသက်အန်ရီတီပြုတ်နိုင်နေဆိုတဲ့အခြေအနေကိုတိတိကြီးနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘလောက်ထိကိုရဲ့ဒီရက်တိချက်ခံယူချက်ကပေါ့နော်ဘလောက်ထိပြင်းပြနေလို့ပါလဲ
။ဟုတ်ကဲ့အဲဆိုတော့ဟိုဒီပြစ်ခတ်နိုင်နေမှုတွေရတော့ပေါ့နော်ဒီအခုမှရှိရတော့မဟုတ်ဘူးပေါ့နော်သူတို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းတွေကသူတို့ပြစ်ခတ်နိုင်နေတာရှိရဲဆိုတာဒါအကုန်လုံးလည်းသိရတယ်ပေါ့နော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့သူတို့ဘက်ကနေသိရမှာဒီရေရောပုံတွေကပေါ့နော်ပြစ်ခတ်နိုင်နေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေပြည်သူတွေကိုထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာပေါ့နော်အဲပြီးတော့ညီမတို့ရဲ့ဒီလူထုရဲ့ပေါ့နော်နိုင်ငံရေးတောင်းဆိုမှုတွေကအရင်နဲ့ဝိုင်းပြီးခဲ့တဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူလူကမလိုချင်ဘူး။ဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတာနဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်။အဲဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့25ရာခိုင်နှုန်းပါဝင်နေရတယ်၊လွတ်တော်ထဲမှာစစ်တပ်ကဝင်ထိုင်နေရတယ်။ပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေလိုမျိုးပေါ့နော်။အဲ့လိုမျိုးဟာတွေညီမတို့ထပ်ပြီးတော့လက်မခံနိုင်အောင်ပေါ့နော်ဆိုတော့ခုနကပြောလိုပဲဒီလူရဲ့နိုင်ငံတောင်းဆိုမှုတွေကအရင်မြင်သွားရဆိုတော့ဒီရေးတော့ပုံကပြလိုက်တယ်ပေါ့နော်ဆိုတော့ညီမတို့တွေကဘယ်တော့မှတေးကြတာညီမတို့အနောက်ကိုပြန်မထည့်ကြဘူးညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲတွားချင်တယ်ပေါ့နော်ကိုကောင်းတဲ့နိုင်ငံအခင်းချင်းကိုပဲတွားချင်တယ်စစ်မှန်ပြီးသွားရဒီမိုကရေစီကိုပဲညီမတို့လိုချင်တယ်ပေါ့နော်ပြီးတော့တိုင်းရင်းသားတွေလိုလာတဲ့ဆက်ပြီးတော့ဒီမိုကရေစီအိုက်ဆမစ်ကိုပဲတွားချင်တယ်ပေါ့နော်ဆိုတော့ညီမတို့ဒီလူငယ်အနေနဲ့ကတော့အဲ့အချက်တွေကိုပဲဦးတည်ပြီးတော့ညီမတို့ကဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ညီမတို့ကရားရင်နေညီမတို့ဆက်လက်တိုက်ပွဲဝင်သွားမယ်ဆိုရင်ညီမတို့ခံယူချက်နဲ့ပဲညီမတို့လုပ်နေရပါဟုတ
်ခုလှုပ်ရှားမှုကအတိအကလူငယ်တွေဦးဆောင်တယ်လို့ပြောရမှာပေါ့နော်လူငယ်အများကြီးထိတ်ရှည်တမ်းမှရှိနေတယ်ဆိုတော့ဒီလိုလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆရာနာသိမ့်မှုเนาะပြတ်သုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်ရှင်
။အာဟုတ်ကဲ့အာအခုဒီမှာတော့ဒါလူငယ်တွေကတော့အများစုပေါ့เนาะဒီခြေကန်းနေပြီးတော့ဒီပါဝင်နေကြတာပေါ့เนาะဒါပေမဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့အချိန်နေရမှာဒီလူကြီးလူငယ်ပေါ့เนาะဒီမျိုးဆက်ပေါင်းစုံကနေပြီးတော့ကြာကြံနာနေပြီးတော့တိုက်ပွဲဝင်နေကြပါတယ်မှာဟိုဒါမဲ့ဒီလူငယ်တွေအနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ချိန်မှာဒီပြင်စာတွေပေါ့နော်ပြီးွားရင်ဒီတရင်အချက်အလက်မြန်ဆန်မှုတွေဘာသာစကားကျွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအားအားရှိရယ်နော်ညီမတို့ရဲ့အရှိမျိုးဆက်တွေလူကြီးတွေအနေနဲ့ကြောင့်သူတို့ကသူတို့ရဲ့ဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပေါ့နော်ပြီးတော့ဒီညီမတို့ဒီဖြစ်လာနိုင်တဲ့အခါတွေကိုသူတို့တွေကညီမတို့ပြန်မျှဝေပေးတယ်ဆိုတော့အဲ့လိုမျိုးဆိုဒီရေတော်ပုံကြီးကဒါညီမတို့လူငယ်ရဲ့ကျန်းကျင်မှုတွေနဲ့ဒီလူကြီးတွေရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အဲ့အရာတွေညီမတို့ကပေါင်းဆက်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့နော်အတူတိုက်ပွဲဝင်ကြတာဖြစ်ပါတယ်မှာ
ဟုတ်ကဲ့အခုဆိုရင်ဒါစစ်ဘက်ကစော်ပြော်ရဲအင်အားသုံးတာတွေကလည်းပို့ပြီးတော့ဟိုရရဆက်ဆက်ကဖြိုခွင်းလာရကြွေရတယ်တိတဲ့သူတွေဆိုတာယာနဲ့ချီနေပြီပေါ့နော်ဖမ်းဆီးခံရတဲ့သူကဆိုရင်လည်းထောင်ထဲချီရှိတယ
်
ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာဆိုရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနေလာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောထင်သလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတင်တယ်လို့ထင်ပါလဲ
ဟုတ်အာညီမတို့ကတော့ဒါဒီဟာကြီးကညီမတို့သူတို့ဟိုဒီလိုပြက်ခတ်နိုင်နေတာနေပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရအောင်ဆိုတာဒါမှအခုဒီအခုချက်ကြီးပေါ့နော်ဒီနေ့အထိကိုလူကြီးလှုပ်ရှားမှုတွေရနေပြီးတော့ဒါပြနေရပေါ့နော်ပြနေရဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောရဲဟိုတောင်းဆိုချက်တွေအတိုင်းနဲ့ညီမတို့အနောက်ပြန်မလှည့်ကြဘူးညီမတို့ပိုကောင်းတဲ့အနာဂတ်သွားခြင်းနဲ့ပိုကောင်းတဲ့နိုင်ငံအခင်းကျင်းတစ်ခုညီမတို့လိုလားရယ်ပေါ့နော်ပြီးညီမတို့ Federal Democracy ကိုညီမတို့လိုချင်တယ်ပေါ့နော်ဆိုတော့ညီမတို့ကအဲ့ဟာတွေကိုပဲကင်ဆယ်ပြီးတော့ညီမတို့ဆက်တိုက်ပွဲဝင်သွားမယ်ပေါ့နော်အဲပြီးသွားလို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမ်းမှုကိုဘာလိုမျိုးတွေဆက်လုပ်တဲ့နဲ့ဆင်းလဲဆိုတော့အခုကြာညီမတို့အငယ်တွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိတ CRBH အနေနဲ့ရောပြီးဝင်ညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့ကြာအကျန်မြန်နေအကုန်လုံးညီမတို့တောင်းခံမျိုးညီမတို့ကတော့ဘယ်လိုခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုန်လုံးညီမတို့ဘက်ကနေပြီးအစီအစဉ်တင်ပါတယ်ညီမတို့ဆီစဉ်ထားပါတယ်
ဟုတ်ကဲ့ဒါမန်ဝီညီမောင်ဆိုလို့ရှိရင်ကိုယ်တိုင်ကအခုလှုပ်ရှားမှုမှာလည်းရှေ့ရနေပြီးတော့လူငယ်တယောက်အနေနဲ့တက်ဆက်ကြွကြွပါနေတယ်။နောက်မိသားစုဆိုလို့ရှိရင်လည်းကိုယ့်ရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်။ဒီအာနာသိမ့်ပြီးနောက်ပိုင်းမှာဖမ်းဆီးခံရတယ်။နောက်မန်ဝီညီမောင်ရဲ့အကူဆိုလို့ရှိရင်လည်း NLD ရဲ့လွှတ်တော်အမတ်တယောက်ဖြစ်တဲ့ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအကြက်တဲရီ NLD ကတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ဖြတ်တန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား
။ဟုတ်ကဲ့။အာညီမတို့ဒီမိသားစုအနေနဲ့ကတော့ပေါ့နော်။ဒါဒီလိုအခြေအနေမျိုးကတော့ဒါပထမဦးဆုံးအကြိမ်တော့မဟုတ်ဘူးပေါ့နော်။2000ခုနှစ်ခုနဲ့မှာပဲဒီမှာတော့လည်းဒီရှေ့ online online ရေးမှာတော့လည်းအဲဒီလိုမျိုးပဲပေါ့နော်။ဒီလိုပဲသူတို့ညီမအဖေရောအမေရောညီမအကိုရောဖမ်းဆီးချောင်ချရဲပေါ့နော်။ဒီမှာနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီဝေးလံခေါင်းပြားရဲ့နေရာကြီးအဖေဆိုရင်လွိုင်းကော်ထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင်ဟိုဘင်္ဂလားဒေ့ရှ်နယ်ဇက်ကဟိုဘူးတီတောင်အကျင်းထောင်ပေါ့နော်။အဲ့မှာထားရဲပေါ့နော်။ဟိုညီမတို့အပြင်မှာညီမနဲ့ညီမလေးနဲ့ပဲပေါ့နော်။အဲ့တော့ညီမဆို9တန်းညီမလေးဆို2တန်းအဲ့လိုမျိုးတွေပဲကျန်ခဲ့။ဆိုတော့ညီမတို့အနေနဲ့ကတော့ဒါဟိုပထမဦးဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်။ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ခံနိုင်ရှိလာတယ်။ပြီးရင်ညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်။ဒီဖြစ်လာတဲ့များကိုညီမတို့ကရင်ဆိုင်မယ်။အကောင်ဆုံးကြမ်းကြမ်းခံရင်ဆိုင်မယ်။ရင်ဆိုင်ရညီမတို့ကရရင်နေညီမတို့ကအာနာရှင်စနစ်ကိုပေါ့နော်သူတို့ကိုဆန့်ကျင်တော်လိုင်းရောညီမတို့ကရရင်နေလောက်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ဟိုညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥဘလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းကညီမတို့ရရအခန်းခံတာအာနာရှင်စန့်ကျင်ရောညီမတို့အဆုံးထိလောက်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုကတိုင်ကဒီတက်ကြွလှူရှာနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ
်။အော်ဟုတ်ဟိုအခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးညီညွတ်နေပေါ့နော်ဒီညီမမတွေ့လက်တွေအကုန်လုံးတွေ့ပြီးရောညီမတို့ပုံရံသူကိုတိုက်ရမယ်အခြေအနေတစ်ခုဖြစ်ပါတယ်ပေါ့နော်ဆိုတော့ညီမတို့တွေအကုန်လုံးလက်တွေတွေ့ပြီးရောညီမတို့အဆုံးထိအတူလက်တွေ့ပြီးရောအဆုံးထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲပြီးသွားလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီအခြေအနေနဲ့ပတ်သက်ပြီးရောပေါ့နော်နောက်လာမယ့်အနာဂတ်ကာလမှာညီမတို့မျှော်မှန်းထားတဲ့ညီမတို့တည်ဆောက်မယ်ပေါ့နော်ဆန်ပယ်ဒီမိုကရေစီနိုင်ငံတော်အစ်စ်မှာဒီမှာဒီလူငယ်တွေပေါ့နော်အထင်မှာအဲ့ဒီမှာအမျိုးသမီးတွေလည်းပါတယ်ဌာနပေါင်းစုံကလည်းပါတယ်ပေါ့နော် transitional justice ဆိုခေါ်တဲ့ဒီအတန်ကူပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ကရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်ဆက်ကြမ်းကြုံမှုတွေအဲ့ဒါတွေအကုန်လုံးဒီအတန်ကူပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့တွေကအတူတူလက်တွေ့ကြညီမတို့ပြန်လည်ကုစားသွားရမှာပေါ့နော်ဒါညီမတို့ဒီတော်လန်ရေးကြီးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလုပ်ရမယ်ကအဲ့ transitional justice ရဲ့အပိုင်းဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်ရဲ့အကုန်လုံးဒီကဏ္ဍပေါင်းသုံးပါးလူကြီးအကုန်လုံးပေါ့နော်တကြွလှုပ်ရှားတွေအကုန်လုံးညီမတို့လက်ကဲပြီးတော့မလဲမသွေလောက်ရမယ်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
့်ဟုတ်ကဲ့ပါမဝီညီမကျေးဇူးများကြီးတင်ပါတယ်အခုလိုချိန်လေးဖြည့်စားပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ
်အခုတကတော့ကိုအောင်တင်ဆက်မဲ့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်နေပါပြီ
Los Angeles View အခြေဆိုင် US Without You ကူညီပေးတဲ့အဖွဲ့ဟာရွှေပြောင်းဝင်ရောက်သူတွေအတွက်အစားအစာထောက်ပံ့နေတဲ့အဖွဲ့ဖြစ်ပါတယ်။ဟိုရုံးကတော့စားသောက်ဆိုင်တွေမှာအလွတ်လွတ်ကိုင်နေကြသူတရားမဝင်နေထိုင်ကြတဲ့လူတွေဟာအခုခါမှာတော့ကာယယောဂအကြောင်းလှုပ်လှမ်းမှုတွေဖြစ်လာပြီးအကူအညီတွေလိုအပ်နေပါတယ်။အမေရိကန်ပြည်အောင်စုမှာတရားမဝင်ဝင်ရောက်လာသူတွေအတွက်ခင်းနှင်းရွက်ဆန်ပေါင်မုတ်အသားစားတဲ့အစားအစာတို့တွေဟာသူတို့အတွက်မရှိမဖြစ်လိုအပ်တဲ့အာဟာရကိုဖြည့်ဆည်းပေးနေတာပါ။ဒါပေမဲ့လည်းကယောဂါကြောင့်အရင်ကတည်းပို့ပြီးတော့အခက်အခဲတွေတွေ့နေရတယ်လို့ဆိုပါရယ်။ရွှေပြောင်းအခြေချနေထိုင်သူမာစီက
No hay trabajo el Denis le dijo.
ဆိုရင်ကြောင်ရွံ့စွာနဲ့နေနေရတာပါ။ကျမအမျိုးသားလည်းအလုပ်နှစ်ခုလုံးကနေပြုတ်သွားပါတယ်။တရားမဝင်နေထိုင်သူတွေဖြစ်တာကြောင့်အစိုးရအထောက်ပံ့လည်းမရပါဘူး
။မာစီကမက္ကဆီကိုကနေပြောင်းလာတာအနည်း20ရှိပါပြီ။ဒါပေမဲ့အခုချိန်ထိတရားမဝင်နေထိုင်နေရတာပါ။အရင်တုန်းကတော့သူကလမ်းဘေးဈေးဆိုင်လေးဖွင့်ထားပေမဲ့ကယောဂါကြောင့်ဆိုင်ပိတ်လိုက်ရတာအတော်ကြပါပြီအခုလိုအခက်အခဲရှိနေသူတွေကိုကူညီနေသူတွေကတော့ No as without you အဖွဲ့ပါ ဒီအဖွဲ့ကို Los Angeles မှာအိမ်ပြင်မထွက်ရအမိတ်ပထမဆုံးအကြိမ်စတင်ထုတ်ခဲ့တဲ့အချိန်ကာလဒီ2020မတ်လလောက်မှာဖွဲ့စည်းခဲ့တာပါ No As Without You အဖွဲ့ပူးတဲ့တည်ဆောင်သူ Damian Diaz က
We put our money together and we started helping out 10 families.
ကျွန်တော်တို့ကိုပိုင်ပတ်ဆက်ကိုစုပြီးမိသားစု10စုကိုစကူညီခဲ့ပါတယ်။အဲ့ဒီလိုစလာလိုက်တာခု17လကြာပြီးနောက်မှာတော့တပတ်ကိုမိသားစု1600ကျော်ကူညီနိုင်ခဲ့ပါတယ်
။ရွှေပြောင်းဝင်ရောက်သူတွေရဲ့ဆယ်ရာခိုင်နှုန်းကျော်ဟာစားတောက်ဆိုင်အလုပ်သမားတွေဖြစ်တယ်လို့ဖြူသုတေသနစင်တာကဆိုပါတယ်။သူတို့ရဲ့အတော်များများဟာအခွန်ပေးဆောင်နေပေမယ့်အစိုးရအထောက်ပံ့တော့မရကြဘူးလို့ဆိုပါတယ်။နိုင်ငံရေးသုံးသပ်သူ Agnes Gibboni က
We have enough people in our country who are hurting.
ဒီတိုင်းပြည်မှာမဲပေးစားသူတွေ၊အလုပ်လက်မဲ့ဖြစ်နေတဲ့သူတွေ၊အစားအစာပြက်လက်သူတွေ၊လားစင်အသုံးစိမလောက်တဲ့သူတွေအများကြီးပါ။ဒါကြောင့်ဒီနိုင်ငံထဲကျူးကျော်ဝင်ရောက်တဲ့သူတွေကိုအကူအညီပေးနေကြတာပါလေ။အတိတ်တယ်မရှိတာတွေရပ်တင်ပါပြီ
။ American ပြည်သူမှာတရားမဝင်နေထိုင်ကြသူ17သန်းလောက်ရှိမယ်လို့ comment ထားပြီးတော့အဲ့ဒီလူတွေတဲကတော်တော်များများဟာ American တွေမလုပ်ချင်တဲ့အလုပ်တွေကိုလုပ်ကင်နေကြရတာပါ။မာစီကအခုလိုပြောရတယ
်။ Somos criminales. No somos.
ကျမတို့ကရာဇဝတ်ပြစ်မှုကျူးလွန်သူတွေလူသက်သမားတွေမဟုတ်ပါဘူး။အလုတ်ကိုင်းလိုချင်ကြသူတွေဖြစ်ကြပြီးလုံခြုံဘေးကင်းတဲ့ဘဝမှာနေထိုင်နိုင်မှုဒီကိုရောက်လာချတာပါ
။ No as without you အဖွဲ့ဟာတလကိုလူပေါင်း 9,000 လောက်အစားအစာထောက်ပံ့ပေးနေပါတယ်ခင်ဗျာ။ American Congress လို့ရရဲ့မြခင်မြမကာရင်ထားတဲ့အတားအဆီးတန်စကားတွေကိုအခုခါမှဖယ်ရှားနေပါပြီ။ဇန်နဝါရီ6ရက်နေ့ကလွှတ်တော်ကိုဝင်ရောက်စီးနှင်းပြီးကြတဲ့ကဒီအတားအဆီးတွေကိုကာရင်ထားခဲ့တာပါ။လွှတ်တော်ကိုအုံကြွားစီးနှင်းပြီးတဲ့နောက်ပိုင်းမှာ Congress လွှတ်တော်အမတ်တွေရဲ့လုံခြုံရေးနဲ့လွှတ်တော်ကိုလာရောက်လည်ပတ်သူတွေကိုလက်ခံခွင့်ပြုပေးဖို့ဟာအသေးစားစီးစစ်ဆောင်ရွက်ရမယ့်အနေအထားရောက်လာပါတယ်။ပါတီနေရာလုံးကလွှတ်တော်အမတ်တွေကတော့အခုလိုတားဆီးကာရင်ထားတာတွေကလူအပ်တာထဲအပူလုံနေတာဖြစ်တယ်လို့ဆိုပါတယ်။ကုန်ကျစရိတ်လည်းများတယ်ဆိုပြီးတော့ထောက်ပြကြပေမယ့်လေဇန်နဝါရီ6ရက်လိုမျိုးထပ်ဖြစ်မလားဆိုတဲ့စိုးရိမ်ပူပန်မှုတွေကတော့ရှိနေကြပါတယ်။ဗာဂျီးနီးယားပြည်နယ်ပဲချမ်းမာနေတဲ့စတီဗင်ကပ်ဘလိုးကအခုလိုပြောပါတယ်
Well, I run by here almost every Saturday and I watch the fence go up and I watch the come down.
ဒီနေ့ဒီနေရာမှာလာပြေးလေရှိတော့ခြံစည်းရိုးခတ်လိုက်တာရောပြန်ဖြုတ်လိုက်တာရောကိုတွေးရပါတယ်။အခုတော့အပြင်ဘက်ကအမြင်ဆိုးတဲ့အတားစီးအကာရံတွေကိုဖယ်ရှားလိုက်ပြီးဆိုတော့ခြေကရေကန်အထိသွားလို့ရပါပြီ။အခုလိုဖယ်လိုက်တာကြောင့်အလဲလာသူတွေအတွက်ပိုးအဆင်ပြေတဲ့အနေအထားဖြစ်သွားပါတယ်။
သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကကွန်ဂရက်လွှတ်တော်ကိုဇန်နဝါရီ6ရက်နေ့ကအင်အားသုံးဝင်စီးခဲ့ကြတာကြောင့်လုံခြုံရေးရဝန်နဲ့အပါအဝင်လူတချို့သေဆုံးခဲ့ပါတယ်။အဲဒီလိုလွှတ်တော်ကိုဝိုင်းကြားဖို့ကိုထရမ့်ကတိုက်တွန်းခဲ့တာပါ။သမ္မတဂျိုးဘိုင်ဒန်နဲ့သူ့သမ္မတကမလာဟဲရစ်တို့ရွေးကောက်ပွဲမှာအနိုင်ရခဲ့တာကိုပြည်내ကိုစားပြုမဲတွေနဲ့အတီးပြုပေးဖို့ကွန်ဂရက်လွှတ်တော်မှာမဲခွဲဆောင်ရွက်နေစဉ်အတွင်းအင်အားနဲ့ဝင်စီးတာကိုခံရတာပါ။အဲ့ဒီနောက်ပိုင်းကတည်းကကွန်ဂရက်လွှတ်တော်ကိုယာယီအတားအဆီးတွေနဲ့ခရင်ခဲ့တာဖြစ်ပြီးပြည်내လုံခြုံရေးအရင်တက်တွေကလည်းလုံခြုံရေးဆောင်ကျက်ပြီးခဲ့ကြပါတယ်။အခုတော့ပုံမှန်အနေအထားရောက်ဖို့ပြန်သွားနေပြီလို့ဆိုရတယ
်။ It's a welcome sign. It restores the capital to what it's supposed to be, which is the people's house. And I think it also reflects that
people's house ဆိုတဲ့အတိုင်းလူအများကိုကိုယ်စားပြုတဲ့နေရာအဖြစ်ပြန်ရောက်သွားတာကြောင့်ဒါဟာကြိုဆိုတဲ့အသွင်ဆောင်ပါတယ်။ဇန်နဝါရီ6ရက်နေ့ကလူမျိုးအခြေအနေကိုနိုင်နိုင်နင်းနင်းထိန်းချုပ်နိုင်မဲ့အနေအထားမျိုးပြင်ဆင်ဖို့လဲသတိပေးလိုက်တယ်လို့ဖြစ်ပါတယ်။ဆိုတော့အားလုံးလွတ်လွတ်လပ်လပ်လာနိုင်ပြီးဘေးအန္တရာယ်ကင်းမယ်လို့မျှော်လင့်ပါတယ်
။အလုပ်တော်လူမျိုးဆိုင်ရာယာယီအကြီးအကဲတင်မိုသီဘလော့ချ်ကဒီကွန်ဂရက်စ်လွှတ်တော်ပလဲကအတားအဆီးတွေကိုအစင်းအစင်းခွဲပြီးတော့ဖယ်ရှားသွားမှာဖြစ်တယ်လို့တနင်္လာနေ့ကပြောပါတယ်လွှတ်တော်မတ်တွေကလည်းနေ့စဉ်ရုံးလာတဲ့ရမှာခြံစည်းရိုးအမြင့်ကြီးတွေလူညုံရေးရဲကင်းတွေလက်နက်ကင်ပြည်နယ်လူညုံရေးအရင်တပ်ဖွဲ့ဝင်တွေစောင့်ကြပ်နေကြတာကိုမြင်ကြရတာဟာစစ်ဖြစ်နေတဲ့နေရာကိုရောက်နေတယ်လို့ဖြစ်တာမို့စိတ်မသာမသာဖြစ်ရတယ်လို့ဆိုပါတယ်ကယောဂါကာလဖြစ်တာပြင်လူညုံရေးတင်းကျပ်ထားတာကြောင့်လူလူနဲ့လွှတ်တော်မတ်တွေကြားဆက်ဆံရေးကွာဟလာတာမျိုးလည်းဖြစ်တယ်လို့ဆိုရတယ်။တကယ်တော့ဒီလူမျိုးရေးတားဆီးတွေကလွတ်တော်ဝင်မှာတော့မဟုတ်ပဲအနီးအနားကနေရာတွေအဆောက်အုံတွေအထိလည်းရရှိခဲ့တာပါ။ဒီလိုတားဆီးတွေချတာကအမေရိကန်တွေအတွက်တော့မဟုတ်ပဲကမ္ဘာကြီးကိုလည်းအထင်မြင်လွှဲမှားစီတယ်လို့ယူဆသူတွေလည်းရှိပါတယ်။ဗာဂျီးနီးယားပြည်နယ်လီးစ်ပတ်ကဖောနဲ့ဂျိုးကအခုလိုပြောပါတယ
်။ You know, I think the fences are justsends the wrong message not only to the US
I think they have to have something where you know people can enjoy the capsule
ဖြစ်တယ်မဖြစ်ဆိုင်ဓာရီကိုလောက်ကြတာဖြစ်ပြီးတော့အဲ့လိုလုပ်တဲ့သူတွေဟာသူတို့ဘာလုပ်တယ်ဆိုတာကိုနားလည်ပုံရတယ်လို့မထင်ပါဘူးအခုတော့တီကောင်းတီမှာပါအ ਨੇ ဆုံးတော့တချို့ပေါ့လေနောက်တစ်ချိန်ဒီလိုထပ်မဖြစ်ဖို့သာဆူတောင်းကြရုံပေါ့လို့ပေါ်ကပြောသွားတာပါ လုံခြုံရေးအတွက်ဂရုစိုက်ရမှာဆိုပေမဲ့အလေလာကြသူတွေကိုလက်ခံဖို့လူကြောင်းနဲ့ဂျိုးကပြောပါတယ်လုံခဲ့တဲ့သတင်းပတ်တုန်းကတော့ကာကွယ်ရေးဝန်ကြီးလွိုင်းအော်စတင်ကပြည်내လုံခြုံရေးအရင်တက်ဖို့ဝယ်2300လောက်ကိုနောက်နှစ်လကြာကွန်ဂရက်လွှတ်တော်လုံခြုံရေးယူပေးဖို့သဘောတူခွင့်ပြုခဲ့ပါတယ်အကြမ်းဖက်စုပူမှုတွေဖြစ်ပွားလာနိုင်ခြေရှိတယ်ဆိုတဲ့အနေအထားကြောင့်ပါဒါပေမဲ့လည်းလာမယ့်သတင်းပတ်ဒီမှာဒီရေအတွက်တွေကိုတဖြည်းဖြည်းချင်းရှော့ချသွားမယ်လို့ကွန်ဂရက်လွှတ်တော်လုံခြုံရေးဆိုင်ရာအရာရှိတွေကပြောပါတယ်ရှီကာဂိုမြို့ကလုပ်ငန်းရှင်တဦးဖြစ်တဲ့ Christopher Rice က
Our rights can be temporarily suspended for the betterment of people.
အားလုံးကောင်းဖို့ကျွန်တော်တို့အခွင့်အရေးတချို့ယာယီရုပ်သိမ်းခံရနိုင်ပေမဲ့ဒီအခွင့်အရေးတွေပြန်ရမှာပါ။လုံခြုံရေးအတွက်အတားအဆီးတွေချထားတာပြန်ရုပ်သိမ်းတာနောက်အလေလာသူတွေအနေနဲ့ရုံးတွေအဆောက်အုံတွေကိုလွတ်လွတ်လပ်လပ်သွားနိုင်တာဒီအစီအစဉ်တွေအားလုံးကိုကျွန်တော်သဘောကျပါတယ်။
ဇန်နဝါရီ6ရက်လွတ်တော်ကိုဝင်ရောက်စီးနင်းမှုအပြီးဒီစုပူမှုမှာပါဝင်သူရာဂနန်းချီကိုအခုခါမှာအမေရိကန်ဆိုရကအရေးယူထားပါတယ်ခင်ဗျာ
။ကိုအောင်ရဲ့တင်ဆက်မှုအပြီးခုတစ်ခါတော့သိပ္ပံနဲ့နီးပညာအကြောင်းကိုဒေါခင်မျိုးသက်ကပြောပြမှာပါ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသုံးခါကြုံခဲ့ရတဲ့အချိန်မှာ2020အာဏာသိမ်းချိန်ဟာမိပညာတိုးတက်နေတဲ့ကာလဖြစ်ပါတယ်။လူငယ်အများစုဟာစစ်တပ်အာဏာသိမ်းမှုကိုအွန်လိုင်းကရတဲ့မိပညာတွေသုံးပြီးတီထွင်ဆန့်တက်မှုတွေနဲ့တွန်းလှန်ဖို့ကြိုးစားနေတာတွေ့ရတယ်လို့ American စစ်တပ်စီးရေးအတွေ့အကြုံရှိတဲ့ Engineer ဦးသူရအောင်ကပြောပါတယ်။
ကြည့်ရတော့ information age ဖြစ်နေတော့ information တွေကိုလွယ်လွန်းတကူရနေတော့ပေါ့ internet ပညာဖြက်လဲ information တွေရပြီးသား youtube တို့ဘာလို့ကြည့်လို့ရတော့information ကများတော့တာလည်းရှိတာတော့မနော် overload တဲ့ information ဒါပေမဲ့အခုခေတ်လူငယ်တွေကတော့ filter လုပ်နိုင်ပါတယ်ဘယ်ဟိုပညာသားပါပါနဲ့ဘယ်ကောင်အရေးကြီးတယ်ဘယ်ကောင်အရေးမကြီးဘူးထုတ်နိုင်တယ်ပေါ့နော်အဲ့တော့ဟို youtube ကနေပြီးတော့ဘယ်ဟာတွေကိုအလုပ်လုပ်တယ်ဆိုတော့သူတို့ကြည့်နိုင်တယ် youtube ကနေပြီးတော့ဘယ်နည်းဘယ်ပုံလေးတွေကformation tactic ပေါ့နော်ဟိုဟာဖွဲ့စည်းပုံဘယ်လိုနေလိုက်ရင်ဘယ်လိုပိုကောင်းမယ်ဆိုတာတွေသူတို့လေ့လာလို့ရတယ်ကြည့်လို့ရတယ်နောက်တစ်ခုကတော့ဟို psychology ဆိုင်ဘယ်လိုလို့ဒါမှမဟုတ်ရင် information အမှန်ကိုရပြီးတော့ဟိုဒီပြည်သူတိုင်းရင်းသားတွေရဲ့ဘယ်လိုအတွေးခေါ်ကြီးရှိနေတယ်ဆိုတာတွေကချက်ချင်းဖလှယ်လို့ရတယ်ပေါ့နော် information ဖြစ်ဖြစ်နေတာကအဲ့ဒီအချက်လေးသုံးချက်နဲ့ပဲရှေ့ရောက်နေတယ်ပေါ့နော်ကျွန်တော်တို့ငငယ်ကျွန်တော်လည်းနေပါသေးတယ် 88 တုန်းကဆိုရင်ဒါညနေလောက်မှအခုလိုမျိုး VOE သတင်းတို့ပါတို့ radio ကကြားရတော့သတင်းတွေကဟို3-5ခုလောက်နောက်ကျနေပြီအဲ့တော့ဘလို့ချက်ချင်းကို plan တွေတို့ backup plan တွေကြောင်းရမယ်ဆိုတာမသိဘူးပေါ့နော
်တည်ဆုံးသွားတဲ့လူတော်တော်များများကလည်းခေါင်းကိုသနတ်ထိခြေစံထိပြီးတော့တည်ဆုံးတာပါဆိုတော့ဒီအိမ်ခါမှာဒီခြေစံရဲ့အန်ဒီယကိုကာကွယ်ဖို့အတွက်နာမည်ပညာရပါတော့ရှင်းပြပေးပ
ါဟုတ်ကဲ့ဒါမျိုးကလည်းဂျုံတုံးဂျုံခဲပေါ့နော်တီတီငိမ့်စွာသဘိမ့်မှောင်နေတဲ့လူတွေကိုကြည်စံနဲ့ပြစ်တယ်ဆိုတာလဲဘယ်နှတော့ example ရှာမှမသိဘူးပေါ့ဒီ cookie ကြီးကတော့ထုံးတယ်နိုင် YouTube တွေလည်းရှိနေတော့ဒီလူငယ်လေးတွေကိုပြောချင်တာမှန်ကန်တဲ့ information ကိုရှာလို့ရပါတယ်မှန်ကန်တဲ့ information ဆိုတာအဲ့မှာလက်တွေ့တွေ့နေရတာပဲအဲနောက်ဟို mechanical engineer background တယောက်နေသူ material မှာဟိုဒီတန်တဲ့ပစ္စည်းမှာပေါ့နော်ဟို brittle နဲ့ductile ဆိုပြီးနှစ်ခုရှိတယ်တစ်ခု ductile ဆိုတဲ့သဘောကတော့အပူပေးလိုက်ရင်ပျော့တဲ့တန်တယ်လို့ဟာမျိုးပေါ့နော်နောက်တစ်ခုကတော့ဟိုမွားတယ်ပေါ့ချက်ချင်းအုပ်ကျွလိုမျိုးကျိုးသွားတဲ့ဟာမျိုးပေါ့အဲ့လိုနှစ်ခုရှိတဲ့အခါမှာ ductile to ductile ပေါ့ metal to metal ကပေါက်နိုင်တယ်အဲ့မှာဗမာပြည်မှာဆိုတပုံနဲ့တပုံတွေ့တယ်ဟိုအိုးလေးကိုခေါင်းမိုးပေါ်တင်လို့တို့အဲဒီချစ်ချိုးအိုးလေးကြီးရင်ပတ်မှာထဲလို့လို့ဆိုအဲ့ဒါတွေကတကယ်တော့စိတ်မဖြစ်ဘူးမယူကြည့်မှာကြည့်ကြည့်လိုက်ရင်ဒီမှာအရန်ကိုမာတဲ့ cast iron ရှိတဲ့တန်ကြီးပေါ့နော်ဒီမှာ texture ကလူတွေအသားတွေပါလေကင်းနေတန်ပြားကြီးအဲ့တန်ပြားကြီးတောင်ရိုးရိုးတနက်သေးသေးလေးနဲ့ပြစ်လိုက်တာပဲကြီးစံသေးသေးလေးနဲ့ပေါက်တော့သွားတာပဲအဲ့တော့တန်တူတန်ကပေါက်ဖို့များတယ်ဟိုနော်အဲ့တော့အဲ့ဟို science နဲ့ပြောမယ်ဆိုရင်တော့အဲ့ ductile to ductile လို့ဒါတိတ်ပြီးတော့မကောင်းဘူးအဲ့တော့ဘာဘလို့အောင်မြင်မှုတွေသိရတယ်လဲဆိုရင်အဲ့လိုပဲ YouTube မှာပဲလေ့လာရတာပဲဒီမှာတော့ဟိုကြံ့မြင့်ခင်းတဲ့အုတ်ကျွတ်လိုမျိုးပေါ့နော်အဲ့ဒါလေးတွေကိုဖြတ်၃-၄ခုဖြတ်ပြတ်ပြီးတော့ပတ်ပြီးတော့ဒီတနက်နဲ့ပြစ်ကြည့်တဲ့အခါမှာဟို
ကြည်တော့ကြည်သွားတယ်ဒါပေမဲ့ကြည်တန်အထဲထဲမရောက်ဘူးပေါ့နော်အဲ့တော့ဟိုဒီမှာတော့ဈေးချူချူအကောင်းဆုံးနဲ့လုတ်တဲ့ဟိုပါပေါ့ကျန်းကင်းအပြားလေးတွေကိုဆက်ပြီးလုတ်တဲ့ဟာမျိုးပေါ့နော
်တကယ်တော့ကြည်စံအတွက်အကာအကွယ်ပေးနိုင်ဖို့တိုက်တင်းညံပြားတွေကိုသုံးနေရှိပါတယ်ထူတဲ့လေးလံတလို့ဈေးလဲကြီးတဲ့အတွက်တာမန်လူတွေမသုံးနိုင်ပါဘူ
းဟိုတကယ်တော့စစ်တက်သေးတွေဒီဘက်ကစစ်တက်သေးတွေဘာလို့မှသုံးတာဆိုရင်တော့ဒီလောက်လောက်တလက်မလောက်ရှိတဲ့တိုက်တင်းညံပြားကြီးပေါ့နော်အရန်စီကြီးတာပေါ့အဲ့လိုမျိုးကြီးတွေရှိရနောက်ကထဲသွားရင်ရိုးရိုးလူလဲသွားလို့မရပါဘူး train လုတ်ထားတဲ့စစ်သားပဲနိုင်ပေါင်းများစွာလမ်းလျှောက်လာဆိုတော့ဒီကိစ္စဟိုပမာပြည်သူတွေရဲ့အဲ့ဒါနဲ့မဆိုင်ဘူးပေါ့နော်သေးလေကြီးတယ်အဲ့တော့အဲ့ဒီအတွက်ကိုနားလည်ရမှာအုတ်ကျုတ်လို့ဟာမျိုးကဒီ YouTube တွေပိုင်းမှာတက်တည်ပြထားတယ်ပေါ့နော်ဒီမှာခံနိုင်ရရှိချောင်းအဲ့ဒါတော့ဟိုပါပေါ့ information age မှာဒါလက်တွေ့သိနိုင်နေဟာပေါ့
internet လူမှုကွန်ရက်တွေပေါ်မှာတော့လူငယ်တွေဟာဥကောင်းကိုခြေစံမဖြစ်အောင်ဟင်းချက်တဲ့ဒေဝနဲ့အုပ်ဆောင်ပြီးကာဝန်နေတာတွေ့ရတယ်လို့တချို့ကလည်းစက်ဘင်းချင်းရိုးကိုခွေပြီးခေါင်းဆောင်အုပ်ထုပ်ကိုဖန်တီးကြပါတယ်
နောက်ပမာဏမှာလည်းချုပ်တပ်ပုံလေးပါတယ်ဟိုစပိန်ကိုချင်းကျိုးလေးတက်ထားတဲ့ဘာညာပေါ့နော်ခေါင်းဟိုဘာညာအားလုံးတော့ရင်ဘက်ကာရာပြောနေတာပေါ့နည်းနည်းလေးထပ်ပြီးတော့ advance ဖြစ်အောင်လုပ်လိုက်မယ်ဆိုရင်တခြားနည်းတွေလည်းရှိပါတယ်ဟိုမာတဲ့ဟာကိုပဲနည်းနည်းလေးပြော့အောင်လုပ်ပြီးခေါင်းကိုကာတဲ့ပုံစံမျိုးပေါ့နော်ဒါကတော့ကိုကိုကိုကာခွဲတဲ့နည်းတွေကဟို science အဖြစ်နိုင်ဆုံးဟုတ်ပေါ့အ
ဲ့တော့တော့ဒန်အိုးတွေပါလေခေါင်းရွက်ထားတာတို့ရင်ဘက်ကာရာတို့ကစိတ်မချဘူးပေါ့နော
်ဒီ
လိုမျိုး
ပြထားတာပဲလေ။ဘာလို့ဆိုတန်တူတန်ပေါက်တာပဲ။ဟိုတိုက်တေးနီယံလိုမက်ဒယ်မျိုးမှာမှတလက်မလောက်ထူတဲ့ဟာမျိုးမှာခံနိုင်ရှိတာ哦။သူရဲ့ science ကဒီလိုရှိတာ哦
။အဲ့တော့အုတ်ချုပ်လိုမျိုးအုတ်ချုပ်အပြားလေးလိုမျိုးကို
ထပ်ပြီးတော့အ
ဲ့လိုလေးတက်ထပ်ပြီးတော့ကာဖို့ပေါ့နော
်။ဒါကြောင့်ဟိုကျွန်တော်တို့911စဖြစ်တုန်းက scientist တွေကဟိုလေယာဉ်ကြီးကိုအုတ်နေအောင်ပြန်ပြတယ်။ဟိုအုတ်နေအောင်ဟိုဘက်ပေါက်မသွားပဲနဲ့လေယာဉ်ကြီးကလုံးဝဟိုမယ်ဒရီကပျော့ပြီးဝင်သွားတာမျိုးပေါ့နော်ဒါ science နဲ့တွက်ပြထားတာအဲဒီကတော့လွန်ခဲ့တဲ့15နှစ်အနည်း20လောက်တုန်းကတော့အဲ့ဒီနာမည်ကြီးတဲ့ video တခုပေါ့အ
ဲဒီ911မှာသူကလင်းညာတိုက်ကိုဝင်တိုက်တဲ့ပုံစံဥပမာပြတာ
ဟုတ်တယ်ဟုတ်တယ်အမှဒုတိယ tower တိုက်တော့ဟိုဘက်ကတော့တိတ်မထွက်ဘူးတိုက်လေရင်ကြီးပဲမြုံသွားတဲ့ပုံစံမျိုးပေါ့နော်မယ်ဒော်ကဒီအုပ်ကိုမခံနိုင်ကြောင်းပေါ့ informationခစ်ဖြစ်လာတော့ information kits ဖြစ်လာ information တွေက readily available ဖြစ်လာတော့အမှားကိုချက်ချင်းပြင်နိုင်တာမျိုးဖြစ်ပြီးတော့လည်း the right information နဲ့ဘလို့ဟိုပါပေါ့နော်ဒီကိုယ့်ရဲ့ area နည်းနည်းလေးမှာကိုယ်ခန္ဓာကိုယ်ပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ကာနိုင်တဲ့ဟို season ဘလို့တိုးရဲ့ basic science ပေါ့နော်ဒီလိုရှိတာပေါ့
ဥသူရအောင်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆွေးနွေးပါမယ်နော
်။သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ကင်မြို့သက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ VO ရဲ့အထုတ်လင်းတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့အစီအစဉ်တွေကိုရေဒီယိုကနေနားဆင်လို့ရတဲ့ဆိုရင်မနေ့၈နိုင်ရက်နေ့၉နိုင်ရက်ဒီချိန်မှာလဲလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
ဒီနှစ်နိုင်ငံတကာအမျိုးသမီးတတိယစုချင်းမြင့်ခံရသူ22ဦးရှိခဲ့ပြီးဒီအထက်9ယောက်ကတော့အာဖဂန်နစ္စတန်နိုင်ငံမှာပြစ်မှတ်ထားတပ်ဖြတ်ခံရသူတွေဖြစ်ပါတယ်။ငြိမ်းချမ်းရေးတရားမျှတမှုလူအခွင့်အရေးနဲ့ကြားမဒဏ်လူညီမျှရေးအတွက်ထူးခြားပြောင်မြောက်တဲ့စွမ်းရည်နဲ့ဥဆောင်မှုကိုပြသခဲ့ကြတဲ့ကမ္ဘာတဝန်းအမျိုးသမီးတွေကိုနိုင်ငံခြားရေးဌာနနိုင်ငံတကာအမျိုးသမီးတတိယစုချင်းမြင့်လာခဲ့တာ15နှစ်ရှိနေပါပြီလို့အမေရိကန်သမ္မတကတော့ဂျေလ်ဘိုင်ဒန်ကိုတိုင်တက်ရောက်ခဲ့တဲ့စုချင်းမြင့်ပွဲအခမ်းအနားမှာနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားခဲ့တာဖြစ်ပါတယ်။စုချင်းမြင့်ခံရသူတဦးဖြစ်တဲ့ဘယ်လာရုစ်နိုင်ငံကမာရီယာကလစနီကာဗာဟာ26နှစ်ကြာအလက်ဇန်ဒါလူကာရှန်ကာရဲ့အုပ်ချုပ်မှုကိုမိတ်ဆွေတွေနဲ့အတူလက်တွဲပြီးသမိုင်းတွင်လောက်အောင်စိန်ခေါ်ခဲ့သူဖြစ်တယ်လို့အငင်းပွားစရာတွေကြုံခဲ့ရတဲ့ရွေးကောက်ပွဲနောက်ပိုင်းတတိရှိရှိအကျဉ်းကျခံခဲ့သူလည်းဖြစ်ပါတယ်။မြန်မာနိုင်ငံကလူငယ်ခေါင်းဆောင်မတ်ဖြိုးဖြိုးအောင်ကတော့မတူကွဲပြားတဲ့တိုင်းရင်းသားတွေ၊ဘာသာရေးအုပ်စုတွေကလူငယ်တွေအကြား ငြိမ်းချမ်းရေးနဲ့တင်းမြတ်ရေးတည်ဆောက်နိုင်ဖို့ရည်ရွယ်တဲ့ Wings Institute ကိုတည်ထောင်ထားပါတယ်။ကင်မရွန်နိုင်ငံက Maximilian Ngo MB ဟာဆိုရင်လေလူအခွင့်အရေးမြင့်တင်ဖို့ကြိုးပမ်းခဲ့သူဖြစ်သလိုတိုင်းပြည်မှာကြုံနေရတဲ့ပြည်တွင်းစစ်အတွက်ငြိမ်းချမ်းတဲ့အဖြေရှာနိုင်ဖို့မကြာခဏသူ့လုံခြုံရေးကိုတောင်းစတဲ့ပြီးလူမှုအတိုင်းဝန်ကြားပွင့်ပွင့်လင်းလင်းပြောဆိုသူတယောက်ပါ။တရုတ်နိုင်ငံကအထင်ရှားဆုံးလူအခွင့်အရေးရှိနေတဲ့အတူဖြစ်တဲ့ Wang Yu ကတော့တက်ကြွလှုပ်ရှားသူတွေဘက်ကကာကွယ်ရင်းဖမ်းဆီးထောင်ချခံခဲ့ရပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဂျူလီယန်လူဆန်ဂေဟာလိင်ကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ရမှာဥဆောင်သူအမျိုးသမီးရေးလှုပ်ရှားသူတူဖြစ်ပါတယ်။ဆုရှင်နေထဲမှာကိုလံဘီယာနိုင်ငံကမေယာလစ်အန်ဂရီတာ၊ဂွာတီမာလာနိုင်ငံကဂျတ်ချ်အရီကာအိုင်ဖန်၊အီရန်ကရှိုရာဘေယတ်၊နီပေါ်ကမွစကန်ကာတွန်၊ဆိုမာလီယာနိုင်ငံကဇဟာရာမမက်အမက်စပိန်နိုင်ငံကဆစ်စတာအလီရှာဗကတ်စ်မိုရိုတီရီလင်္ကာနိုင်ငံကရနီသာဂါရနာရာဂျာတူရကီကခေနန်ဂူလူနဲ့ဗင်နီဇွဲလားနိုင်ငံကအန်နာရိုဇာရီယိုကွန်ထရီရပ်ဆိုလည်းပါဝင်ကြပါတယ်အမျိုးသမီးတွေနဲ့မိန်းကလေးတွေဟာမကြာခဏဆိုသလိုလူအခွင့်အရေးကြိုးဖောက်မှုခံရမဲ့အန်ဒီယန်နဲ့အဓိကရင်ဆိုင်ရလေးရှိတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောပါတယ
် That's why the equal rights and dignity of women and girls is a foreign policy priority for the United States.
ဒါကြောင့်လေအမျိုးသမီးနဲ့မိန်းကလေးတွေအတွက်တန်းတူအခွင့်အရေးနဲ့ဂုဏ်သိက္ခာဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူဝါဒမှာဦးစားပေးကိစ္စတစ်ခုဖြစ်ပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေအခွင့်အရေးကိုခေါင်းထဲမှာထားပြီးကျွန်တော်တို့ရဲ့နိုင်ငံသားရေးမူဝါဒကိုပုံစံချတဲ့အခါကျွန်တော်တို့ရဲ့မူဝါဒဟာပုံမထရောက်ပြီးတစ်ဖက်သားကိုစာနာမှုနဲ့အတူလူတွေရဲ့ဘဝတွေကမတူညီမှုတွေဟာလည်းပိုပြီးတော့ရေရှည်တည်မြဲလာနိုင်ပါတယ်လို့ဝန်ကြီးဘလင်ကန်ကပြောခဲ့တာပါ။နိုင်ငံတကာအမျိုးသမီးတတ်တိရှင်စုချင်းမြက်ခံရသူတွေကိုအမှားစကားပြောရမှာလဲစုရှင်အမျိုးသမီးတွေကြောင့်ကဘာကြီးမှာပုံမမျှတမှုတည်ငြိမ်မှုငြိမ်းချမ်းမှုနဲ့လွတ်လပ်ခွင့်တွေပုံမရရှိလာပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီလိုလူတွေရဲ့ပံ့ပိုးမှုတွေအတွက်လဲဂုဏ်ယူပါတယ်လို့ထည့်သွင်းပြောဆိုသွားခဲ့ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာဘုံမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့တင်အချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပ
ါမြန်မာနိုင်ငံမှာဒီကနေ့မတ်လ29ရက်နေ့မှာကြာရောက်တဲ့တက်မတော်နေ့မှာစစ်တပ်အနေနဲ့မူလတာဝန်ဖြစ်တဲ့ပြည်သူလူထုကိုစောင့်ရှောက်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်တစ်ချိန်ကမြန်မာလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့အထိတ်မှတ်နေမှာမြန်မာစစ်တပ်ကအကြမ်းဖက်နှိမ်နင်းမှုတွေကျူးလွန်နေတဲ့အပေါ်အထူးစိတ်ပြတ်မိကြောင်းနဲ့ပြည်သူလူထုကိုအကာအကွယ်ပေးဖို့အတွက်အထူးကိုယ်စားလှယ်ခရစ်စတင်းရှက်နာဘဂနာကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါမြန်မာစစ်တပ်ဘက်ကတော့စနေနေ့ကြာရောက်မဲ့တက်မတော်နေ့အတွက်ဆန့်ကျင်ဆန္ဒပြမှုတွေမလုပ်ဖို့သတိပေးချက်တွေကိုတောက်ကြနေမှာပဲထုတ်ပြန်ကြေညာနေပါတယ်တော်လှန်ရေးနေ့လို့အရင်ကသုံးလုံးခေါ်ဆိုခဲ့တဲ့တက်မတော်နေ့မှာစစ်တပ်ကစီးပြပွဲတွေလုပ်ဖို့ရှိနေချိန်မှာပဲပြည်တွင်းတက်ကြွလှုပ်ရှားသူတွေကတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆန့်ကျင်ဆန္ဒပြဖို့လဲပြင်ဆင်နေကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့စေယုံစည်းကမ်းတွေအတိုက်ခိုက်ခံနေရတာအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။မြန်မာနိုင်ငံမှာအရတားဆွာကိုဖယ်ရှားပြီးအာဏာရယူထားတဲ့မြန်မာစစ်တပ်ပေါ်မှာအကြမ်းမဖက်ဆန့်ကျင်နေကြတဲ့စီကံလှုပ်ရှားမှုကိုငင်းကြဲနိုဘယ်ဆုချင်းမြင့်ဖို့အတွက်အမည်စင်းတင်သွင်းထားပါတယ်။နော်ဝေးနိုင်ငံအော့စလိုတက်ကတူကပမောက္ခ6ဦးက2022ခုနှစ်နိုဘယ်ငင်းကြဲရေးဆုအတွက်စီကံလှုပ်ရှားမှုကိုပေးအပ်ဖို့နိုဘယ်ဆုရွေးချယ်ရေးကော်မတီကိုနာမည်စင်းတင်သွင်းခဲ့တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်လှွင့်အင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။စနေနေ့မနေ့ဖက် VOA အစီအစဉ်တွေကိုလိုင်းလိုမီတာ30 40 48တို့ကနေတင်ဆက်ခဲ့တာပါသူရရှင်များနဲ့တကောမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အမျိုးမျိုးကင်းဝေးပြီးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေခင်ဗျာ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်တို့အစီအစဉ်တွေကိုမနေ့9နာရီကနေ7နာရီကနေ9နာရီထိနောက်တစ်ကြိမ်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကျွန်တော်ညံဝင်းအောင်ပါThank you.
This program has